Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အသံရဲ့2023ခုနှစ်မေလ10ရက်ဗုဒ္ဓဦးညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ။လိုင်းဒိုမီတာ3252တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့ဗုဒ္ဓညနောက်ဆုံးရထိပ်တန်းရောက်သတင်းတွေကတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအလုံးရဆိုင်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေဘေးကင်းလုံခြုံစွာပေးပို့နိုင်ရေးအာဆီယံထိပ်သီးဆွေးနွေးပွဲကနေတောင်းဆိုလိုက်ပါတယ်အာဆီယံထိပ်သီးဆွေးနွေးပွဲကနေလူမောင်ကိုသမားတွေအွန်လိုင်းကနေလိမ်လည်တဲ့ပြဿနာဖြေရှင်းဖို့ကတိပြုကြပါတယ်ဆူဒန်ပြည်တွင်းစစ်တလနီဘအတွင်းသေးဆုံးသူပေါင်း600ကျော်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုဝင်းမင်းရေ
။ဟုတ်ကဲ့ပါကိုခင်မောင်စုံမင်းရေ။အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်ကြားနဲ့ကန့်နေတဲ့ရှမ်းပြည်တောင်ပိုင်းလေကြောင်းတိုက်ခတ်မှုတွေထိခိုက်ပျက်စီးမှုရှိခဲ့တာမှဒေသခံက
မင်းညာဆက်တမိုင်းချိန်တော့လည်းနဲ့လာသေးတယ်။နောက်ဒီနေ့တော့မနေ့ကအခုချိန်ကြည့်လျင်နစီလောက်ဝဲတယ်စိုက်လျင်ဒီရဲ့ရေနူးလျင်ဒီရဲ့
။နောက်စစ်ကောင်စီရဲ့ဒီလေကြောင်းတက်ခတ်မှုတစ်ခုမှပဲမွန်ပြည်နယ်ရင်းမြို့နယ်မှာ PDF အဖွဲ့ဝင်တချို့ထိခိုက်ဒေဆုံးခဲ့ကြပါတယ်။နောက်စကိုင်းတိုင်းကံဘလူဘက်မှာတော့စစ်ရှောင်ဒုက္ခသည်တချို့အပူဒဏ်ကြောင့်ဒေဆုံးခဲ့ရတာနဲ့နောက်ဆုံးမုံတိုင်းအခြေအနေတွေကိုပြောပြပေးဖို့ရှိပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ဗုဒ္ဓညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကြောစံသာပုံမှန်စီစဉ်တဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်လူသူနဲ့ကြံမာရေးနောက်အားကစားကဏ္ဍတွေကိုစက်တိုက်နှาศင်ကြည့်ရှုရမှာပါအခုတော့ထိတ်တဲ့ရောက်တဲ့နေ့ကိုကိုခမောင်စုံမင်းနဲ့ကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုအလုံးရပ်ဆိုင်းဖို့နဲ့လူသားချင်းစာနာမှုအကူအညီဘေးကင်းလုံခြုံစွာပေးပို့နိုင်ရေးအင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံပထမနေ့မှာအဖွဲ့ဝင်၉နိုင်ငံခေါင်းဆောင်တွေကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံသမ္မတဂျိုကိုဝီဒိုဒိုကတော့ဒေသတွင်းနိုင်ငံတွေအကြညီညွတ်ဖို့မနေ့ကထိပ်သီးညီလာခံအဖွဲ့မိန့်ခွန်းမှာဆော်ဩသွားပါတယ်
။ဆာယာယကင်ကီတာစမွန်ညာပရ်ချာယာ
အဖွဲ့ဝင်နိုင်ငံတွေအကြအဓိကညီညွတ်မှုရှိတယ်ဆိုရင်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဖော်ဆောင်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းနဲ့အာဆီယံနိုင်ငံတွေဟာဖွံ့ဖြိုးမှုရဲ့အချက်အချာဗဟိုကျတဲ့နေရာမှာရှိတဲ့အကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောဆိုသွားတာပါကမ္ဘာပေါ်ကနိုင်ငံတွေထက်ပြင်းမြဖွံ့ဖြိုးမှုပုံမှုအားကောင်းလာသလိုပထဝီဝင်အနေအထားအရာရောတည်ငြိမ်မှုအတွက်ပါအရေးတာတဲ့နေရာမှာရှိတဲ့အကြောင်းဂျိုကိုဝီဒိုဒိုကပြောဆိုသွားပါတယ်NUG အမျိုးသားညွန်ပေါင်းအစိုးရကတော့အာဆီယံရဲ့ငြိမ်းချမ်းရေးအဆိုပြုချက်ကိုလက်ခံပေမဲ့စစ်ကောင်စီအပေါ်အယုံကြည်မရှိတဲ့အကြောင်းတုံ့ပြန်ပြောဆိုပါတယ်။မနေ့ကအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမလေးရှားဝန်ကြီးချုပ် Anwar Ibrahim ကလည်းမြန်မာနိုင်ငံရဲ့အကြက်တဲကြောင့်ဒုက္ခသည်2,000,000လောက်လက်ခံထားရတဲ့မလေးရှားနိုင်ငံရဲ့ဝင်ထုတ်ဝင်ပို့ကိုထောက်ပြပြီးမြမအရေးမှာပိုပြီးထိရောက်အောင်ကင်တွယ်ဖိအားပေးဖို့အာဆီယံနိုင်ငံတွေကိုတိုက်တွန်းသွားပါတယ်ခင်ဗျာ
။ဒီရှိတောင်အရှာအာဆီယံနိုင်ငံများအဖွဲ့ရဲ့ထိပ်သီးပွဲကနေပဲအင်တာနက်အွန်လိုင်းမှာလိမ်ညာပြီးလူကုန်ကူးနေတာကိုဖြေရှင်းဖို့ကတိပြုလိုက်ကြပါတယ်။ဒီအာဆီယံခေါင်းဆောင်တွေရဲ့အင်ဒိုနီးရှားနိုင်ငံကထိပ်သီးစည်းဝေးတွင်ဒေသတွင်းကဆင်းရဲတဲ့နိုင်ငံတချို့မှာလူမောင်ကိုသမားတွေအွန်လိုင်းကနေလိမ်လည်နေတဲ့ပြဿနာကိုဖြေရှင်းဖို့ကတိပြုခဲ့ကြတာပါ။လူမောင်ကိုတွေရဲ့စိုက်ဘာအင်တာနက်ရာဇဝတ်မှုတွေရဲ့ NDA နဲ့ပတ်သက်လို့ပထမဆုံးချိန်ထုတ်ပြန်လိုက်တဲ့အာဆီယံရဲ့ကြေညာချက်ထဲမှာတော့အရှိတောင်အရှာနဲ့ကမ္ဘာတစ်လွှာမှာလူမောင်ခိုတွေကနှီးပညာတွေကိုမဟုတ်တဲ့နေရာမှာအသုံးချတာတွေတိုးလာနေပြီးလူမှုကွန်ရက်တွေအွန်လိုင်းဆက်သွယ်မှုတွေနဲ့ပုံမအားကောင်းလာနေတယ်လို့သတိပေးထားပါတယ်လူမှုကွန်ရက်ကနေအလုတ်ကင်ကောင်းတွေရမယ်ဆိုတဲ့မလုံပေးဆွဲဆောင်မှုတွေကြောင့်မြန်မာကမ္ဘောဒီးယားလာအိုစ်နိုင်ငံတွေလိုဒေသတွင်းကအစင်းရဲစုနိုင်ငံတွေကစိုက်ဘာရာဇဝတ်လုပ်ငန်းတွေမှာအဓမ္မခိုင်းစေခံရသူတွေလည်းအများပြားရှိနေပါတယ်အင်တာနက်ကနေလိမ်ညာတဲ့လုပ်ငန်းတွေမှာအဓမ္မခိုင်းစေရတဲ့ပြဿနာတွေတိုးလာနေတာမှာမကြာခင်နှစ်တွေအတွင်းပြန်လည်ကယ်ဆယ်နိုင်ခဲ့သူထောင်ဝန်းကျော်လည်းရှိခဲ့ပါတယ်ခင
်ဗျ။အာခရီလိုက်စားမှုစွဲချက်တွေနဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမရာခန်ကိုအထူးတရားရုံးမှာဒီနေ့တရားရုံးထုတ်ပါတယ်။ မနေ့တုန်းကမြို့တော်အစ္စလာမဘတ်မှာဝန်ကြီးချုပ်ဟောင်းခန်းကိုရုတ်တရက်ဖမ်းဆီးလိုက်ပြီးတဲ့နောက်နိုင်ငံတော်ဆန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပါတယ်အသက်80အရွယ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခန်းဟာအကြမ်းဖက်တိုက်ခိုက်မှုအကျင့်ပြတ်ချစားမှုနိုင်ငံတော်တစ္ဆာပေါမှုနဲ့ရာဇဝတ်မှုတွေအပါအဝင်စွဲချက်ဒါဇင်နဲ့ချီရင်ဆိုင်ရဖို့ရှိပါတယ်ဝင်းကြီးချုပ်ဟောင်းခန်းကိုမနေ့ကဖမ်းဆီးခဲ့သူတွေကကိုတိလက်ရောက်ရိုက်နှက်ခဲ့တယ်လို့သူရဲ့ရှင်းနေကပြောပါတယ်။ဝင်းကြီးချုပ်ဟောင်းကိုထိန်းသိမ်းထားတဲ့ရဲဌာနချုပ်မှာပဲတရားရုံးထုတ်တာဖြစ်ပြီးအဲ့ဒီနေရာတဝိုက်မှာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါတယ်။ဝင်းကြီးချုပ်ဟောင်းခန်းရဲ့ဇာတိမြို့လာဟိုးပါဝင်တခြားမြို့တွေမှာဆန္ဒပြပွဲတွေဖြစ်ပွားပြီးကားတွေမီးရှို့လမ်းတွေပိတ်အဆောက်အုံတွေမီးလောင်ကအ ਨੇ ဆုံးလူတယောက်သေပြီးဒဏ်ရာရှိသူတချို့ရှိကြောင်းလည်းမျက်မြင်သက်တွေကပြောဆိုပါတယ်ခင်ဗျာ။
ဣသရေလတပ်တွေအနေနဲ့စီနစ်ရှာဖွေရမှာပါလက်စတိုင်းသေချေမှုရှိခဲ့ပြီးလေကြောင်းကလည်းတိုက်ခတ်မှုပြုလုပ်ခဲ့ပါတယ်။ဣသရေလတပ်ဖွဲ့ရဲ့နောက်ဘက်ကကြမ်းဘက်ကမ်းခြေဒေသကဒီနေ့ရှာဖွေစီနစ်မှုတွင်ပါလက်စတိုင်းနှစ်ဦးသေဆုံးခဲ့တယ်လို့ဂါဇာကမ်းမြောင်မှာလည်းအစ္စလာမစ်စစ်သေးကြွတွေကိုပြစ်မှတ်ထားပြီးလေကြောင်းကတိုက်ခတ်ခဲ့ပါတယ်။ဣသရေလရဲ့တိုက်ခတ်မှုကိုလက်တုံပြန်တဲ့အနေနဲ့ပါလက်စတိုင်းစစ်သေးကြွတွေကနေဆက်ကိုဖျက်ချော်ပြီးရော့ကက်တင်နဲ့ပစ်ခဲ့ရမှာဣသရေလနိုင်ငံတောင်ပိုင်းမှာအရေးပေါ်ချက်ပေအော်တွေနဲ့သတိပေးခဲ့ရပါတယ်။ရော့ကက်တွေနဲ့ပစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရတဲ့သတင်းတွေမကြားရပေမဲ့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တော့အနည်းဆုံးတယောက်သေတယောက်ဒဏ်ရာရခဲ့ကြောင်းပါလက်စတိုင်းကျမ်းမာရေးဝန်ထမ်းတွေကလည်းပြောပါတယ်။ဂါဇာဒေသမှာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်အစ္စလာမစ်စစ်သွေးကြွအစင်မြင့်ကောင်းဆောင်၃ယောက်အပြင်အမျိုးသမီးနဲ့ကလင်းငယ်တွေပါအပါအဝင်လူ၁၀ယောက်ထက်မနည်းသေဆုံးခဲ့ပြီးနောက်တစ်နေ့မှာပဲလေကြောင်းကထပ်မံတိုက်ခိုက်မှုဖြစ်ခဲ့တာပါခင်ဗျာ။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာဟိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေဗိုလ်ရူးနေ့ညပိုင်းသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ဆာပိုရီးယားနျူကလ িয়ার ဓာတ်ပစ်စရုံကယူကရိန်းဝန်ထမ်း3000ကျော်ကိုသူတို့နေထိုင်ကြတဲ့အန်နာဖိုပါမြို့ကနေရွှေ့ပြောင်းဖို့ရုရှားကစီစဉ်နေတယ်လို့ယူကရိန်းအစိုးရနျူကလ িয়ার ဓာတ်ပစ်ဌာနကဒီကနေ့ဗိုလ်ရုံးနေ့ကပြောပါတယ်ဥရောပမှာအကြီးဆုံးဖြစ်တဲ့အဲ့ဒီနျူကလ িয়ার ဓာတ်ပစ်စရုံမှာကျွမ်းကျင်ဝန်ထမ်းရှားပါတဲ့အခြေအနေကိုစိုးစိုးဝါးဝါးကြုံတွေ့နေရပြီလို့ယူကရိန်းအစိုးရပိုင်းအင်နာဂိုတင်နျူကလ িয়ার ဓာတ်ပစ်ဌာနကတယ်လီဂရမ်မှာရေးသားထားပါတယ်အဲ့ဒီနျူကလ িয়ার ဓာတ်ပစ်စရုံနေရာကိုရုရှားတပ်တွေကယူကရိန်းကိုစတင်ကျူးကျော်စဉ်ကတည်းကသိမ်းယူခဲ့ပါတယ်ကုလသမဂ္ဂအနုမြူစွမ်းရင်အေဂျင်စီ IAEA ကတော့ဇာပိုဟီးယားနျူကလ িয়ার ဓာတ်ပစ်စရုံအနီးမှာတိုက်ခိုက်မှုတွေရှိတဲ့အတွက်ဝန်ထမ်းတွေနဲ့အဲ့ဒီစရုံကိုထိခိုက်မှာလုံခြုံရေးအရာစိုးရိမ်မိကြောင်းမကြာခဏမိမောင်းထိုးပြောဆိုပါတယ်ခင်ဗျာ
ဆူဒန်ပြည်တွင်းစစ်ဖြစ်လာတာမှာအခုချိန်ထိလူရာချီရာရီချီသေပြီးတရားထောင်တွေချီရခဲ့တယ်လို့ကုလသမဂ္ဂကျန်းမာရေးဘက်ကပြောလိုက်ပါတယ်။တလနီးပါးကြာလာပြီဖြစ်တဲ့ဆူဒန်ပြည်တွင်းစစ်မှာတိုက်ဆုံသူပေါင်း600ကျော်ပြီးတရားရသူပေါင်းက5000ကျော်တယ်လို့ကမ္ဘာကုလသမဂ္ဂကျန်းမာရေးအဖွဲ့တပြေးချိုကမနေ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။စစ်ပွဲပြီးဆုံးရင်လည်းအကြမ်းဖက်မှုလျှော့ချရေးအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကတိုက်တွန်းတဲ့ပြစ်ခတ်ရဆဲရေးကိုလက်နက်ကင်ပဋိပက္ခဖြစ်နေတဲ့နှစ်ဖက်လုံးကအချင်းချင်းသဘောတူခဲ့ကြပေမဲ့လက်တွေ့မှာတော့တိုက်ပွဲတွေကဆက်ဖြစ်နေကြတာပါအဲ့ဒီလိုလက်နက်ကင်ပဋိပက္ခတွေကြောင့်ဆူဒန်နဲ့တောင်ပိုင်းဆူဒန်နယ်ဆက်အာပြေးဒေသမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးအခြေအနေတွေကလည်းရှုပ်ထွေးကုန်တယ်လို့ကုလသမဂ္ဂကဆိုပါတယ်ဒါကြောင့်ဆူဒန်နိုင်ငံခတ်တွန်းမြို့တော်နဲ့တခြားမြို့တွေကထောင်ပေါင်းများစွာကိုလူသားချင်းစာနာတဲ့အနေနဲ့ဆေးဘက်ဆိုင်ရာအကူအညီတွေအမိုးကာတွေနဲ့စားနပ်ခါတွေပို့ပေးနိုင်ရေးကိုလည်းစန့်ကျင်ဘက်အုပ်စုနှစ်စုစလုံးကကိုယ်စားလှယ်တွေကဆော်ဒီအာရေဗျနိုင်ငံဂျက်တမ်မြေမှာဆွေးနွေးနေကြတာရက်တန်ကြာရှိလာပါပြီ။အဲ့ဒီလိုအကူအညီတွေပေးနိုင်ရေးအတွက်ဆော်ဒီအနေနဲ့ဒေါ်လာ300ကျပ်အကူအထောက်ပံ့မှုခရီးပြုထားပါတယ်။ဆူဒန်နိုင်ငံမှာပြီးခဲ့တဲ့ April လတည်းကစပြီးဆက်ရနာတင်ထားတဲ့ဗိုလ်ချုပ်ကြီး Abdel Fattah El-Burhan ကိုသစ္စာခံတဲ့စစ်တပ်နဲ့ဗိုလ်ချုပ်ကြီးမူဟာမက်ဟမ်ဒန်ဒါဂါလိုဥဆောင်တဲ့အင်အားကြီးပြည်သူစစ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာမှာလူပေါင်း9000ကျော်ဟာနေအိမ်တွေဆုတ်ခွာထွက်ပြေးခဲ့ရတယ်လို့ကုလကဆိုထားပါတယ်ခင်ဗျာ
။ကဘာတဝမ်းလူတွေတန်းချီသေဆုံးခဲ့တဲ့ကိုရိုနာကပ်ရောဂါပိုးကိုတိုက်ဖျက်ရမှာအားနည်းချက်တွေရှိခဲ့ပြီးနောက်တစ်ချိန်အလားတူကပ်ရောဂါဆိုးကိုရင်ဆိုင်ရတဲ့အချိန်မှာဒီလိုအမှားမျိုးထပ်မဖြစ်အောင်ရှောင်ရှားကြဖို့ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌကမနေ့ကသတိပေးပြောဆိုလိုက်ပါတယ်။
We must address the serious shortcomings in our national, regional.
ငွေအနေနဲ့ရောဒေတာဆိုင်ရာအနေနဲ့ထိရောက်အောင်မလုံနိုင်ခဲ့ကြတဲ့အားနည်းချက်ကိုကျွန်တော်တို့အလေးအနက်ဆွေးနွေးကြဖို့လိုပါတယ်။ကာယောဂံကြောင့်အလားတူသေဆုံးမှုတွေထပ်မဖြစ်အောင်ဝိုင်းဝန်းတားဆီးကြဖို့လိုပါတယ်ဆိုပြီးကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌကက်ဆပါကိုရိုစီကမနေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြောဆိုသွားပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့စာရင်းတွေအရကမ္ဘာတဝန်းမှာကိုဗစ်ကာယောဂါဖြစ်ပွားသူပေါင်းတန်း960ကျော်ရှိခဲ့ပြီးသေဆုံးသူက9တန်းနီးပါးရှိခဲ့ပါတယ်ခင်ဗျာ
။ American သမ္မတဒေါ်နယ်ထရမ့်ကလေပိုင်းဆိုင်ရာစော်ကားမှုအတွက်ဒဏ်ကြေးပေးဖို့တရားဝင်ဆုံးဖြတ်ကတာကိုအယူခံဝင်မယ်လို့ပြောလိုက်ပါတယ်။မဂ္ဂဇင်းကျန်ပေပင်တိုင်းဆောင်းပါရှင်ဟောင်းအီဂျင်ကာရိုပေါ်မှာလေပိုင်းဆိုင်ရာစော်ကားမှုအတွက်ဒေါ်လာ5သန်းပေးရောဖို့နယူးယောက်မြို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုအယူခံဝင်သွားမယ်လို့အမေရိကန်သမ္မတဟောင်းထရမ့်ကလူမှုကွန်ရက်ကနေတဆင့်တုံ့ပြန်လိုက်တာပါဒီမှုနဲ့ပတ်သက်လို့တရားရုံးရဲ့ဆုံးဖြတ်ချက်ဟာဂုဏ်သိက္ခာမဲ့တဲ့ဆုံးဖြတ်ချက်မှုဖြစ်တယ်လို့ထရမ့်ကပြင်းပြထန်ထန်ဝေဖန်ပါတယ်အသက်89နှစ်အရွယ်ဆောင်းပါရှင်အေဂျင်ကာရိုဟာ1996ခုနှစ်တုန်းကနယူးယောက်မြို့မဟန်တန်ရပ်မှာရှိတဲ့နာမည်ကြီးဝတ်ထည်ဆိုင်ရဲ့အဝတ်လဲကမ်းထဲမှာသူ့ကိုထရမ့်ကအဓမ္မကျင့်ခဲ့တယ်ဆိုပြီးတရားစွဲဆိုခဲ့တာပါအဓမ္မကျင့်ခဲ့တယ်ဆိုတဲ့ကာရိုရဲ့ဆွဆွဲချက်ကိုအဖွဲ့ဝင်6ယောက်ပါတဲ့နယူးယောက်တရားရုံးဂျူရီဖွဲ့ကပယ်ချခဲ့ပါတယ်။ဒါပေမဲ့လေမိုင်းဆိုင်ရာစော်ကားမှုတဲ့ထရမ့်ကဒေါ်လာ2သန်းပေးရဖို့ဂျူရီဖွဲ့ကဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ။ VOA American တန်ရဲ့မေလ10ရက်ဗိုလ်ရုညထိတ်တန့်ရောက်တဲ့တွင်ကိုကိုခမောင်စုံမင်းနဲ့ကျွန်တော်ပြောပြပေးခဲ့တာပါ။အခုလိုဒီသတင်းတွေအပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့ကြားနဲ့ကန့်နေတဲ့ရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီလက်ချောင်းတိုက်ခတ်မှုကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့တာပါ။စီးတင်းမာနေတဲ့ကြားနယ်ဆက်ရှမ်းပြည်နယ်တောင်ပိုင်းမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့လက်ချောင်းတိုက်ခတ်မှုတွေကြောင့်ထိခိုက်ပျက်စီးမှုတချို့ရှိခဲ့ကြောင်းဒေသခံတွေကပြောနေပါတယ်။တိုက်ပွဲတွေနဲ့လက်ချောင်းကပစ်ခတ်မှုတွေကြောင့်ဒေသခံတွေလည်းလေရဆတင်းရှောင်နေကြပါတယ်။ဒီအကြောင်းရန်ကုန်ကပြပို့လာတဲ့သတင်းကိုအခြေခံပြီးမတ်ဆုမုံပြောပြပေးပါအောင်ခင်ဗျာ
။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံပင်လောင်းနယ်စပ်ကတောင်စလုံးကျေးရွာမှာမနေ့ညပိုင်းတုန်းကစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့အထိလဲစစ်လေရင်တွေတွေ့ရတယ်လို့ဘေးလူရကိုတင်းရှောင်နေရတဲ့ဒေသခံပြည်သူတို့ကပြောပြပါတယ်
။မနေ့ည7:00နာရီချိန်တုန်းကလေရင်နဲ့လာသေးတယ်now ဒီနေ့တော့မနေ့ကလည်းခုချိန်ကြည့်လေရင်နစည်းလောက်ဝဲတယ်ချင်းတိုက်လေရင်ဒီနေ့ရေနူးလေရင်ဒီစည်းရယ်ပြီးတော့သူတို့ကျဲနေတဲ့ခါလောက်ရှိတယ်အစံလေးကြရတယ်မြင်လဲမြင်ရတယ်တိုက်ပွဲရှိလို့လဲလာကြရတယ်လည်းဖြစ်တယ်ပြီးတော့အဒီဘာလဲဒီသူကွယ်တက်ရှိလို့လာကြရတယ်လည်းရှိရဲ့ရှင်မျို
းကရင်ဒီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ပြန်ကြားရေးတာဝန်ရှိသူတဦးကတော့လေကြောင်းတိုက်ခိုက်မှုကြောင့်အဆောက်အုံတချို့ထိခိုက်ပျက်စီးခဲ့တယ်လို့ပြောပါတယ်
မင်းကည7:00နာရီဝန်းကျင်မှာလာဟိုအင်းဘုံနှလုံးသားကျဲသွားတယ်ပေါ့နော်အဲ့ဒါထိခိုက်ပျက်စီးတွေကတော့ဈေးခန်းနှခန်းရဲ့အိမ်ရှိလုံးပျက်စီးသွားပါတယ်ပေါ့လူထိခိုက်တော့မရှိပါဘူးခင်ဗျဟောပါပေါ့ဒီတပ်စာဦးတွေပဲထိခိုက်တဲ့ဟာမျိုးဖြစ်ပါတယ
်လေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရရှိမှုသတင်းတွေမကြားရပါပဲစစ်ကောင်စီတပ်တွေဘက်ကအခုလိုမကြခဏလေကြောင်းကနေတိုက်ခိုက်တာတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံရွာသူရွာသားတွေဟာလာနဲ့ခြီးပြီးကြအောင်ဘေးလူရကိုတင်းရှောင်နေကြရပြီးအခုချိန်ထိနေရက်ကိုမပြောင်းနိုင်ကြသေးပါဘူး
။ရွာလည်းမပြောင်းရဘူးပေါ့ဖြစ်လဲဆိုတော့လေရင်လည်းနေ့တိုင်းလာတယ်လက်နက်ကြီးတွေနဲ့လည်းလေနေ့တိုင်းအမျိုးပြစ်နေကြတာပေါ့တော့အဲကြောင့်လို့မပြောင်းရချောက်ချင်းဒေလူရမှာဖြစ်တယ်လို့နေထိုင်ရတာပေါ့ရှင်
မကြသေးခင်ရက်တွေကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ဒီဒေသမှာစီးရဲတင်းမာမှုတွေရှိနေတုံးပဲလို့လဲ KNDF တာဝန်ရှိသူကပြောပါတယ်
။အဲ့တော့တောင်စလုံးရဲ့ဒေသမှာပဲဒါစစ်ကောင်စီတွေရှိတယ်။ဒါတော့အဲ့မှာပဲဒါကိုစီးရဲတင်းမာနေတဲ့နေထိုင်မျိုးဖြစ်တယ်။အော်တိတိတိုက်ပွဲတွေကတော့အကြီးကြီးမားမားတော့မရှိပါဘူးခင်ဗျ။ဟုတ်။ဟိုရှိတဲ့ကတော့ဖြစ်တယ်။ဟိုမနေ့ကရဒီနေ့တွေကတော့ဒါဟွာပေါ့။ဟိုအကြီးကြီးမားမားတိုက်ပွဲမရှိဘူးဒါစီးရဲတင်းမာနေတဲ့နေထိုင်မျိုးပဲဖြစ်ပါတယ်။ဟုတ်။
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးမြန်မာနိုင်ငံမှာအကြမ်းဖက်မှုပြိပခါတွေအဆုံးသတ်ပြီးတော့ဆွေးနွေးဖြေရှင်းကြဖို့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးအစည်းအဝေးဘွဲကတိုက်တွန်းနေချိန်မှာပဲမြန်မာနိုင်ငံတဝန်းတိုက်ခိုက်မှုသတင်းတွေလည်းဆက်လက်ထွက်ပေါ်နေတာဖြစ်ပါတယ်ရှင်
ခရီးနဲ့ကန့်နေတဲ့ရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီလက်ချောင်းတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုရှိခဲ့တာကိုမဆင်မွန်ပြောပြခဲ့တာပါအခုတော့ဒီစစ်ကောင်စီရဲ့လက်ချောင်းတိုက်ခိုက်မှုကြောင့်ပဲမွန်ပြည်နယ်ရဲမြို့နယ်မှာလည်း PDF တပ်ဖွဲ့ဝင်တချို့ထိခိုက်သေဆုံးခဲ့ရတဲ့သတင်းမှာကရင်မျိုးသားစီယုံ KNU နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအခြေစိုက်လှုပ်ရှားရာမွန်ပြည်နယ်ရဲမြို့နယ်မှာမကြာသေးခင်ကစစ်ကောင်စီတပ်ရဲ့လက်ချောင်းတိုက်ခိုက်မှုကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်တချို့ထိခိုက်သေဆုံးကြောင်းတော်ဝင်ရှိသူတယောက်ကဒီနေ့ပဲအတည်ပြုပြောခဲ့ပါတယ်ဒူပလာယာခရိုင်ဝိုင်းရဲမြို့နယ်လို့လည်းခေါ်တဲ့ဒေသမှာလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေဘေးလျော်တင်းရှောင်နေရတယ်လို့လည်းပြောပါတယ်အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မအေးမှာပြောပြပေးပါဦးခင်ဗျာ
ကရင်မျိုးသားအစည်းအုံထိန်းချုပ်ရာမွန်ပြည်နယ်ရဲမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကမေလ9ရက်နေ့ညကတော့မေလ10ရက်နေ့မနေ့ကပါ2ရက်သက်တိုက်လီကျောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ဒီတိုက်ခိုက်မှုတွေအတွင်းဝါပသေးကျေးရွာနီးကိုမေလ9ရက်နေ့ညကလီကျောင်းကနေတိုက်ခိုက်ခဲ့ရမှာတော့အနီးနားကစခန်းချထားတဲ့ကြားပြူစစ်ကြောင်းတက်ခွဲတက်ကအမျိုးသမီးတဦးပါဝင်ရဲဘော်3ဦးကြဆုံးခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပြပါတယ
်ကြားပြူစစ်ရင်ဥစ္စာပေါ်ခွဲတက်တာပေါ့နော်အဲဒီနောက်တန်းစခန်းမှာလီရင်နဲ့လီရင်တိုက်ပွဲမဖြစ်ပဲပေါ့နော်လေရင်နဲ့ပုံကျဲသွားတော့အဲရဲဘော်၃ယောက်ကြာတယ်၄ယောက်ကြာရဟုတ်ကဲ့
မ
ကန်ဒီကျန်းနဲ့ကြီးကြမှာပေါ့ဟုတ်ကဲ့အဲတရင်ကတက်တာဝင်းကြီးမြင့်နေမှာပေါ့စခန်းချထားတာပေါ့နော်အဲ့နေရာစခန်းချထားတယ်အဲမီမွေးတာပေါ့သူတို့ကမီမွေးတော့မီကိုကြီးတက်တာပေါ့အဲ့ဒီရဲ့နေရာကိုဖြစ်သွားတာ
သူတို့တွေဟာခရင်မျိုးသားလွမြောက်ရေးတက်နဲ့ပူပေါင်းထားတဲ့ကြားကျူစစ်ကြောင်းကဖြစ်ပြီးကိုထွန်းလင်းအောင်ကိုဇွဲမှန်လင်းမက်ခင်တနာဆွေတို့ဖြစ်ကြတယ်ဆိုပြီးကြားပြူစစ်ကြောင်းကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီနေ့ကဘုံကျဲတိုက်ခိုက်မှုတွေကြောင့်ဝါပသေးကျေးရွာပြင်အနီးအနားကကျေးရွာ၅ရွာလောက်ကပြည်သူ၈၀၀လောက်ဟာလဲစစ်ဘေးရှောင်ပြီးထွက်ပြေးနေရပါတယ်။အဲ့ဒီဒေသကကျေးရွာတွေကတော့အခုချိန်ထိနေရက်မပြန်ရဲကြသေးဘူးလို့လဲဆိုပါတယ်။ဒီအပိုင်းမှာပဲကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားတဦးသေဆုံးခဲ့ပြီးကိုဦးကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့ပါတယ်ရှင
်မွန်ပြည်နယ်ရင်းမြစ်နယ်မှာစစ်ကောင်စီလက်ချောင်းတက်ခတ်မှုကြောင့်ထိခိုက်ဒေဆုံးမှုရှိခဲ့တာကိုမယေးမှာပြောပြခဲ့တာပါအခုတော့စကိုင်းကံဘလူးမှာစစ်ရှောင်ဒုက္ခတွေတချို့အပူဒဏ်ကြောင့်ဒေဆုံးခဲ့ရတာပါစကိုင်းတိုင်းကံဘလူးမြို့နယ်တောင်ပိုင်းမှာမကြာသေးခင်ကဆလို့စစ်ကောင်စီတပ်တွေနေနေရှင်းလင်းနေတာကြောင့်ဒေသခံတွေလုံခြုံရေးစိုးရိမ်ပြီးထွက်ပြေးနေကြပါတယ်ကြေးရွာပေါင်း20ကျော်ဒေသခံတွေထွက်ပြေးနေကြတဲ့အထက်အပူဒဏ်ကြောင့်သက်ကြီးရွယ်တို့ချို့တည်ဆုံးတာတွေလည်းရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့အကူအညီပေးနေသူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးမတ်ဤတန့်စင်ပြောပြပေးပါအောင်ခင်ဗျာ
ကံဘလူးမြို့နယ်တောင်ချမ်းကကြေးရွာတွေမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့လက်နက်ကိုင်ပြူစော်ထိတပ်တွေပူးပေါင်းပြီးတော့နေမြေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီဒင်းဘက်အစောပိုင်းကစပြီးတော့နေမြေရှိနေတဲ့စစ်စင်ရေးတွေကြောင့်ဒေသတွင်းကရွာပေါင်း20ကျော်ဘေးလွရာကိုတင်းရှောင်နေရတယ်လို့လည်းကံဘလူးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်ကိုစောကပြောပါတယ်
။စစ်ကြောင်ကတော့အဲ့တောင်ဘက်ချမ်းတစ်ချမ်းလုံးချောင်ရတာကြာသူကဒီကံဘလူးတောင်ဘက်ချမ်းတစ်ချမ်းကို၄ချောင်းထိုးနေတယ်ခါတိုင်းထဲပို့ပြီးတော့ကျွန်တော်တို့ရွာ20လောက်ပိုးလာတယ်ကြာခါတိုင်းထဲစစ်ကြောင်းကတော့လေးကြောင်းရှိနေပါဗျဒီနှစ်ကြောင်းနဲ့စစ်ကြောင်းခမ361368နှစ်ကြောင်းနဲ့လေးကြောင်းထိုးနေကြခုလောလောဆယ်ကတော့
စစ်ကြောင်းထိုးနေမြင့်ရှင်းလေးရေတွေကြောင့်ရွာပေါင်း20ကျော်ကဒေသခံတွေစစ်ရှောင်ကြရတာမှာအပူချိန်ပြင်းတဲ့အချိန်အရေးနည်းတဲ့နေရာတွေရဲ့လွင်ဒီကောင်တွေမှာနေကြရတာဖြစ်တဲ့အတွက်တကြီးရွယ်တွေကအပူဒဏ်ကိုမခံနိုင်ပဲတည်ဆုံတာတွေရှိတယ်လို့နာမကျန်းဖြစ်တာတွေလည်းရှိရဆိုပြီးတော့ကိုစောကအခုလိုပြောပါသည်
အဲရေကလေးတွေကြီးတဲ့နေရာကိုမှီကူးနေတာဆိုတော့အရေကလေးတွေရှိတာလည်းရေဇက်ကလေးတွေမှမှရှိရဆိုအဲ့လိုရေဇက်နဲ့ဆိုတော့သူကအပူအားကပူကြီးသွားပြသူတို့ကွန်အားနဲ့မခံနိုင်လို့နေမှာအဲ့လိုနှစ်ယောက်သုံးယောက်ကတော့ဆုံးဆုံးသွားတယ်ကြီးရပြ
စစ်ကောင်စီတပ်ကထောက်ရှာအိုင်ကျေးရွာမှာမေလ9ရက်နေ့ကဒေသခံအယောက်15ယောက်ကိုဖမ်းဆီးခဲ့ပြီးတော့နောက်ပိုင်းမှာ၄ယောက်ကိုပြန်လွှတ်ပေးခဲ့တယ်လို့ပြောပါလေ
17ယောက်ကတော့သူတို့ယူမနေဖိဖမ်းသွားပြီးယူမနေဘက်မှာသူတို့ဒီနေပူထဲမှာပဲလူလှမ်းထားတယ်ကနေပူနောက်ပြန်ကျုပ်တုတ်ပြီးတော့၄ယောက်ပဲပြန်လွတ်တယ်၅ယောက်ဖမ်းသွားတာနောက်ထပ်ဒီင်းထက်မရတော့ကြာ
မေလ9ရက်နေ့ကစစ်ကြောင်း၄ကြောင်းနဲ့ဝင်လာတဲ့စစ်ကောင်စီနဲ့ပြူစော်တီတပ်ဖွဲ့တွေကချင်းမြင့်ချင်းတစ်တာညောင်ပေါင်ရင်ထောက်ရှာအိုင်တရက်ခေါင်ပုံငငယ်ကွက်တစ်စတဲ့ရွာတွေကိုမိရှို့ဖျက်ဆီးခဲ့တယ်ဆိုပြီးဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါလိဒီစစ်ကြောင်းတွေကဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့လေနေ့စဉ်ထိတွေ့တိုက်ပွဲရှိနေတာဆိုပြီးလည်းပြောပါလိကက်ဘလူးမြို့နယ်က
มวยซูอันนี้เลยปมยาเลยดีตาปิดตาเจ้ามวยซีพีซีบีเนี่ยและชีอบูเจียงยาวนามจันพิจารณ์เรื่องเสียงหน่วยด้วยเสียวารีเยาวลุอันนี้ตัวสานเอกขันเนี่ยนิทานเสียด้วยมูกาเรลุอันนี้ลูกกุศลกับเยาวารีแต่ยังไงเจ้าเนี่ยดูยาโรตัวเรตเตอรี่ดีสาวเนี่ยเลยจ้ะคู่น้องเจียดยาโรนิยาที่ชูน้องเรียดีเดมานิจารณ์เลยจ้ะแต่ที่คุณดูตัวนู้นอะไรโรสานเอกขันเนี่ยดีเสียวามาเลยจ้ะมูกาโรจีโน
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ဆုံးခဲ့ရတာကိုမိတ်ဆန်စင်ဖျက်ပြခဲ့တာပါအခုတော့မြန်မာနိုင်ငံတဲ့ထူးသဖြင့်ရခိုင်ဘက်ကိုဦးတည်လာမဲ့မုံတိုင်းအန်ဒီရဲ့မိုးလေဝသကျွမ်းကျင်သူတွေသတိပေးလိုက်တဲ့သတင်းမှာဘင်္ဂလားပင်လယ်အရှေ့တောင်ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့မုံတိုင်းငယ်ဟာလာမယ့်တနင်္ဂနွေမေလ14ရက်နေ့မှာရခိုင်ပြည်နယ်မြောက်ပိုင်းစီအလွန်အားကောင်းတဲ့ဆိုက်ကလုန်းမုံတိုင်းဖြစ်ဝင်ရောက်လာနိုင်ပါတယ်မေလ13ရက်နဲ့14ရက်ဒီစနေနေ့တနင်္ဂနွေတွေမှာပြည်နယ်တိုင်းဒေသတချို့မှာလည်းလေပြင်းအန္တရာယ်ကျရောက်နိုင်ပါတယ် AR တိုင်းကိုဝန်ထမ်းကြီးကတော့နဲသွားပြီလို့ဆိုပါတယ်မြန်မာနိုင်ငံအတွင်းမှာမုံတိုင်းအခြေအနေဘယ်လိုရှိလာမလဲဆိုတဲ့ခမန်းချက်နဲ့ပတ်သက်ပြီးကျွမ်းကျင်သူဥဝေဖြူဟန်လေချောင်းမိုးလေဝသကိုဆက်သွယ်မေးမြန်းထားတာကိုမမျှသစင်အောင်ပြောပြပေးပါအောင်ခင်ဗျာ
ဘင်္ဂလားပင်လယ်ရောအရှေ့တောင်ပိုင်းမှာအခုလက်ရှိဖြစ်ပေါ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာအလွန်အားကောင်းတဲ့မိုးချဆိုက်ကလုန်းမုန်တိုင်းအဖြစ်ရခိုင်ပြည်နယ်မြောက်ပိုင်းစီဥတီလာနိုင်တယ်လို့ခန့်မှန်းထားပါတယ်။လာမယ့်မေလ14ရက်တနင်္ဂနွေနေ့မွန်းလွဲပိုင်းကစပြီးမြန်မာပြည်ထဲရောက်ရှိလာနိုင်တယ်လို့ဆိုက်ကလုန်းမုန်တိုင်းရဲ့လမ်းကြောင်းကိုအွန်လိုင်းကနေတဆင့်မိုးလေဝသဆိုင်ရာခန့်မှန်းချက်တွေထုတ်ပြန်ပေးနေတဲ့ဥဝေဖြူဟန်ကပြောပါတယ
်။မုန်တိုင်းရဲ့ဥတီလာလမ်းကြောင်းကိုရခိုင်ပြည်နယ်နောက်ပိုင်းမှာဥတီလာရမှာဖြစ်တယ်။အခုဖြတ်နိုင်တဲ့လမ်းကြောင်းကတော့ဒုတိယမောင်းတော်ဘက်ကနေမှပြဖြတ်နိုင်နေဆိုပြီးတော့လက်ရှိနေသားရအဖြစ်ဖြတ်ပါရယ်။ဆက်လေးနဲ့မိုးလယ်ပိုင်းမှာကြောက်ပြီးမျိုးအနောက်ဘက်ကိုရောက်လာမယ်။ပြီးရင်ညနေပိုင်းမှာစစ်ပြီးကိုရောက်လာပြီးတော့ညကတုံရန်ချင်းလောက်မှာတော့ဒုတိယမောင်းတော်လောက်ကနေဖြတ်နိုင်တယ်လို့လက်ရှိနေသားရကျွန်တော်ခမန်းတို့ချိန်ကထိထားပါတယ်။ထိကမှုအများဆုံးကတော့ဗျာဒီကဒုတိယမောင်းတော်ကဝင်မှာဆိုတော့ဒါတော့ဒီကတိတောင်းတို့ပြီးရင်ပုံနာကျွန်းတို့ပြီးရင်စစ်ပြီးမြောက်ဦးမြင်းကြားအဲ့ဒီတွေကတော့အထူးကညားနေတာပေါ့။ဒီလိုကဘင်္ဂလားဒေ့ရှ်နိုင်ငံဒီကော့ဘဇာဘက်ကိုပဲဆက်သွားမှာပေါ့နော်အဲ့တော့ကျွန်တော်တို့ကဒီ14ရက်နေ့ဒီညမွန်လယ်ပိုင်းနဲ့အဲ15ရက်နေ့မနက်ပိုင်းမှာဒီနေရာတွေကကျွန်တော်တို့ကဒီမုံတိုင်းဝန်ထမ်းနေပေါ့နော်ဒါမှမဟုတ်ကျွန်တော်တို့ကကျူတင်ပြင်ဆင်ထားဖို့တော့လိုအပ်မှာပေါ့
မေလ13ရက်နေ့မှာအေဝရီတိုင်းရခိုင်ပြည်နယ်တောင်ပိုင်းနဲ့မကွေးတိုင်းအောက်ပိုင်းပဲခူးတိုင်းအနောက်ပိုင်းအပါဝင်ရန်ကုန်တိုင်းနဲ့နေပြည်တော်တို့မှာလေပြင်းအန္တရာယ်အနည်းငယ်ကျရောက်နိုင်တယ်လို့ခန့်မှန်းထားပါတယ်ဆလီအနေမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမကွေးတိုင်းအထက်ပိုင်းနဲ့စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းနေပြည်တော်နဲ့ချင်းပြည်နယ်တို့မှာလေပြင်းအန္တရာယ်ကျရောက်နိုင်တယ်လို့ဥဝေဖြူဟန်ကပြောပါတယ
်13ရက်နေ့မှာလေပြင်းပတ်ချနိုင်တဲ့နေရာရှိတယ်ပြီးရင်14ရက်နေ့မှာလေပြင်းပတ်ချနိုင်တဲ့နေရာရှိတယ်အဓိကကတော့ကျွန်တော်တို့လေပြင်းအန္တရာယ်များဆန်ရနိုင်တာကရခိုင်ပြည်နယ်ပေါ့ဗျာရခိုင်ပြည်နယ်မြောက်ပိုင်းကတည်းကဝင်ပါဦးပြီးရင်ကျွန်တော်တို့ဒီမကွေးတိုင်းဒေသကြီးမြောက်ပိုင်းပြီးရင်ဒီကျွန်တော်တို့စကိုင်းတိုင်းဒေသကြီးအချားခံနေဒီကျွန်တော်ချင်းပြည်နယ်ပေါ့နော်အဲ့နေရာတွေကတော့ဒီ73 74နှစ်ရက်ကတော့ဒီကအဲ့လိုဒီနေ့တောင်ခံရနိုင်မှာပေါ့ကွာ
မုံတိုင်းဥတီမဲရခိုင်ပြည်နယ်မြောက်ပိုင်းမှာတော့လေးတိုက်နှုံးကတနအီကိုမိုင်တရာကနေ130အထိတိုက်ခတ်နိုင်တယ်လို့ခန့်မှန်းထားပါတယ်ပြီးခဲ့တဲ့2008ခုနှစ်မေလတုန်းကမြန်မာနိုင်ငံမှာအင်အားပြင်းထန်ခဲ့တဲ့နာဂစ်မုံတိုင်းဟာတနအီကို135မိုင်နှုန်းနဲ့တိုက်ခတ်ခဲ့တာပါအခုမိုးချဆိုက်ကလုန်းမုန်တိုင်းဟာလေနာဂစ်မုန်တိုင်းလောက်မပြင်းနိုင်ပေမဲ့သတိထားသင့်တယ်လို့ပြောပါရယ်အချိန်ကာလ15နှစ်တာကြာခဲ့ပြီမဲ့နာဂစ်မုန်တိုင်းကြောင့်အထိနာခဲ့ရတဲ့အေယာဝတီတိုင်းနဲ့မှာတော့အခုရက်ပိုင်းနဲ့ရောက်လာနိုင်တဲ့မုန်တိုင်းကိုကာကွယ်နိုင်မှုတချို့ကတော့နေရာရွှေ့ပြောင်းနေထိုင်နေကြပါရယ်အခုမုန်တိုင်းဟာရခိုင်ပြည်နယ်မြောက်ပိုင်းကိုသာဥတီမာဖြစ်လို့အေယာဝတီတိုင်းတွင်းမှာနေထိုင်ကြသူတွေအထိတ်တလန့်ဖြစ်ပြီးမလူလောအပ်တာတွေမဖြစ်စေဖို့လဲမိုးလေဝသခန့်မှန်းသူတွေကသတိပေးထားပါရယ်
မုံတိုင်းတကယ်ဝန်ထမ်းတဲ့နေရာတွေကတော့တိကျကျူးတင်ပြင်ဆင်ထားဖို့လိုတာပေါ့နော်။အီယာဝတီတိုင်းကဟာမျိုးကလက်ရှိနေထားတာမဖြစ်နိုင်တော့ဘူး။အဲ့တော့မဖြစ်နိုင်တဲ့ဟာကြီးကို
အခုအရန်ကြောက်လန့်နေတာပြီးကျွန်တော်ကိုယ်လေးလုံးနဲ့တက်နေတယ်ဒါလည်းမရှိအောင်တော့ကျွန်တော်တို့အရာဥဒိုင်းကဖြစ်နိုင်ချေချန့်စ်ကတော့တော်တော်နည်းပါးပေါ့နော်အခုလက်ရှိကျွန်တော်နောက်ဆုံးတွေ့ရတဲ့အရာဆိုရင်ပြည်ရဲ့ရှိရမဆက်ဘူးရတာတော့မရှိတော့တာပေါ့နော်အကျန်တဲ့ရာခိုင်နှုန်းအလုံးကရခိုင်ပြည်နယ်မြောက်ပိုင်းဝယ်ဝင်တော့မှာပေါ့နော်အခုအားကောင်းနေတဲ့မုန်တိုင်းကြီးရဲ့အရှိန်ကြော ုတ်တရက်ရေးကြီးတာနဲ့အတူမြေပြူရာတွေလည်းဖြစ်နိုင်တယ်လို့ကုန်းမြင့်မှနေထိုင်သူတွေကိုသတိပေးထားပါတယ်။မြမကန်ယူရက်နဲ့မြင့်ငယ်ချောင်းငယ်အနီးနေထိုင်သူတွေလည်းရေကြီးရေရှင်တာတွေဖြစ်နိုင်လို့သတိနဲ့နေထိုင်ကြဖို့အသိပေးထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့ရခိုင်ကိုအဓိကဥတီဝင်ပြီးအေရီတိုင်းလွတ်ကောင်းလွတ်သွားနိုင်တဲ့မုံတိုင်းအန္တရာယ်အတွက်ပြင်ဆင်ထားဖို့ကြံ့ကျင်သူနောက်ဆုံးသတိပေးထားတာကိုမမျှသစင်အောင်ပြောပြခဲ့တာပါ။အခုတော့ဒီမုံတိုင်းအန္တရာယ်ကြောင့်ပဲဥတီလာနေတဲ့ရခိုင်ဘက်မှာပဲဒေသခံတွေလည်းဘေးလွရာစပြီးတင်းရှောင်နေတဲ့သတင်းမှာဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုံတိုင်းအန္တရာယ်ဆိုရင်ဒါကြောင့်ရခိုင်ပြည်နယ်ကံဝရန်ဒေသကဒေသခံတွေဘေးလွရာတင်းရှောင်နေကြရပါတယ်။အနာပိုင်းတွေကလည်းရေချောင်းခီးသွားလာမှုတွေကိုတားမြစ်လိုက်ပြီးအရေးပေါ်အခြေအနေတွေအတွက်ပြင်ဆင်လာဖို့ပြောလိုက်ပါတယ်။ဒီချောင်းရန်ကုန်ကသတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။ဘင်္ဂလားပင်လယ်အော်အတွင်းမှာရှိတဲ့ပေါက်တောမြို့နယ်ငပီကျွန်းဒေသကျေးရွာတချို့ကဒေသခံတွေမုံတိုင်းအနေနဲ့ကြိုတင်ကာကွယ်တဲ့အနေနဲ့ပေါက်တောမြို့နယ်ကျင်းခွေမော်ကျေးရွာကိုတင်းရှောင်လာကြတယ်လို့ကျင်းခွေမော်ကျေးရွာအုပ်ချုပ်ရေးမှူးဦးတန်းကပြောပါတယ
်။မနေ့ကတော့300နဲ့80 ကျင်းလောက်ရောက်လာပါတယ်။ဒီနေ့လေးရန်ကဘာတော့ရောက်နေပါလေသူတို့ပြည်ကျွဲပြည်ကျွဲကျောင်းအုပ်စုပြည်ကျွဲဆရာတော်ရဲ့ပြည်ကျွဲအလေးရွာပြည်ကျွဲရွာမဆိုပြီးရွာ၃ရွာကလာကြတာပါသူတို့နေတဲ့ရွာတွေကရေသက်လေဝိုင်းနေတဲ့ကျွန်းပါကျွတင်ဆောင်လာကြတာပါ
ပေါက်တော်မျိုးနဲ့ငပီကျွန်းဒေတာတရတော်ကျေးရွာကနေမုံတိုင်းရှောင်းလာသူတူကတော့သူတို့နေထိုင်တဲ့ကျေးရွာဟာဘင်္ဂလားပင်လယ်အော်အတွင်ရေပက်လက်ဝန်းရံထားတဲ့ကျွန်းဖြစ်တာကြောင့်မုံတိုင်းမလာခင်ကျွတင်ဆောင်လာတာဖြစ်တယ်လို့ပြောပါတယ်
ကျွန်တော်တို့ပြေးလာရတာကဆောင်းလိုက်ရတာကနေလား900နေဒီကောင်မြေစေကန်းကနေပြီးတောက်တော့နေပင်မကြည့်ရဘူးတာရတာပဲကျွန်တော်တို့ပြေးလာရရဲ့ကျန်းကားတော့ကဒီမှာမူးဖလားကကျင်ရထားတဲ့အပိုင်းပါလေကျွန်တော်တို့မင်းနေရာဒီဖိုက်တွေတော့ရေလွန်းနေနေရာဒီဖိုက်တွေတော့ကျွန်တော်တို့ကိုတောင်ပြည့်စေဆောင်းလိုက်အောင်ဖက်ပါဟုတ်ကဲ့တိတ်ပြီးရေကိုခလေးတွေနဲ့မကျန်ကျန်တွေနဲ့ပါတယ်ခင်ဗျာပြီးတော့ရတယ
်ဒါအပြင်ရခိုင်ပြည်နယ်မြေပုံမြို့နယ်မှာလည်းပင်လယ်နဲ့နေတဲ့ကျေးရွာတချို့ကဒေသခံတွေကလည်းမုံတိုင်းအန်တရန်ကျူတင်ကာကွယ်တဲ့အနေနဲ့ဘေးလွရာကိုတိမ်းရှောင်နေကြတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်စစ်တွေကနေကြောက်ဖြူတောင်ကုန်းမန်အောင်နဲ့ရံပြဲမြို့နယ်တွေကိုပြေးဆွဲနေတဲ့အ мян ရေရင်လိုင်းတွေကိုလည်းမုံတိုင်းနဲ့ပတ်သက်ပြီးခီးတဲ့တွေစိုးရိမ်နေကြတာကြောင့်ဒီကနေ့ကစပြီးပိတ်လိုက်တယ်လို့ရွှေပြည်တန်းအ мян ရေရင်မန်နေဂျာဦးဆံမော်သိန်းကပြောပါတယ
်။ပြေးဆွဲနေတာကိုတော့ပိတ်ထားတာကတော့တောင်ကုန်းတောင်နီမော်ရံပြဲကြောက်ဖြူခီးတွေနဲ့တောင်ကုန်းမန်အောင်တောင်ကုန်းခီးကိုပိတ်ထားပါပြီ။ဒီနေ့ကနေစပိတ်တာမုံတိုင်းကလည်းကြီးတဲ့ခါကျတော့သူဝင်ကြီးများတယ်လို့ပြောတယ်ကမုံတိုင်းကအခုလာတော့ဘယ်လိုဖြစ်ပြီးတော့လူရမသွားကြတော့
ဘင်္ဂလားပင်လယ်ော်အရှိတောင်ပိုင်းမှာဖြစ်နေတဲ့မုံတိုင်းဟာလာမယ့်ရက်ပိုင်းတွေအတွင်းရခိုင်ပြည်နယ်ကမြို့နယ်တချို့ကိုဝင်လာနိုင်တာကြောင့်ပြည်သူတွေအန္တရာယ်မဖြစ်ဖို့အတွက်ကိုကြိုတင်ကာကွယ်လုပ်ငန်းတွေဆောင်ရွက်ထားတယ်လို့လည်းရခိုင်ပြည်နယ်မီးသတ်ဦးစီးဌာနပြည်နယ်ဦးစီးမှုဦးတန်းထိုက်ကပြောပါတယ
်ကျွန်တော်တို့ကတော့အခုဒါကျွန်တော်တို့မှတော့ပိုင်းလေးပိုင်းနဲ့သွားတာပေါ့နော်ဒါအခုဒါတာမန်ချင်းနော်ဒါအေးပေါ်ချင်းအေးကြီးချင်းပေါ့နော်ပြန်လဲဒူတောင်ရေးပိုင်းအပိုင်းလေးပိုင်းနဲ့သွားတာတာမန်ချင်းမှာတော့ကျွန်တော်တို့ဘွားတွေကလေးချင်းနဲ့ပါညာပြီးသွားပြီနော်အခုဒါအေးပေါ်ဒီမှာတော့အခုဒါစုဖွဲ့ပြည်သူလူထုကိုကျွန်တော်တို့ကအင်အားတွေစုဖွဲ့ပြည်စည်းတွေစုဖွဲ့ပြည်သူလူထုကိုအခုပြည်ပေးစော်ပြီးအခုချွေပြောင်းပေးပြီနော်ဘေးလို့ပါအောင်အကုန်လုံးကပေါင်းပဒနာပေါင်းဆိုအကုန်လုံးပေါ့နော်ကျွန်တော်တို့တစ်ခွက်တဦးသေးတယ်လုံးလို့မရပါဘူးအားလုံးပူးပေါင်းပြီးမှလုံးလို့ရတာနော်အဲ့ဒါကြီးကအခုစပြီးတော့ဒါလုံနေပါနော်ဒီဒါပြည်နယ်ဘာဖြစ်စီမကံဘွေရလဲဒါအခုနော်တောက်လျှောက်စားပြီးတော့ဘုံတိုင်းတရင်ရတာနဲ့ဒါအကုန်လုံးစားစည်းဝေးလုပ်ပြီးတော့နော်ပြည်သူတွေလွတ်ရရေရွှေ့ဖို့နဲ့အခုဒါစားနာရိတ်ကစားအကုန်လုံးဒါအတင်းတော်လုံးကုန်လုံးပြီးပြောရတာ
ဘင်္ဂလားပင်လယ်အော်အရှိတောင်ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာလက်ရှိအခြေအနေမှာဘင်္ဂလားဒေ့ရှ်မြန်မာကံယူတန်းကိုဥတီရွှေ့လျားနိုင်တာကြောင့်လိန်မော်ရောင်အဆင့်တတ်မှတ်ထားတယ်လို့မိုးလေဝသနဲ့ဇလဗေဒာညွှန်ကြားမှုဦးစီးဌာနရဲ့ဒီကနေ့ညနေပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်အဲ့ဒီအားကောင်းတဲ့မုန်တိုင်းငယ်ဟာ ဒီကနေ့ညနေပိုင်းကနေ3ရက်အတွင်းအလွန်အားကောင်းတဲ့စိုက်ကလုန်းမုန်တိုင်းအဖြစ်ကိုပြောင်းလဲလာနိုင်တယ်လို့မေလ14ရက်နေ့မှာတော့အနည်းငယ်အားပြော့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းနဲ့ရခိုင်ကမ်းရိုးတန်းမြောက်ပိုင်းကမ်းခြေတွေကိုတိုက်ခတ်နိုင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇာမြို့နဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့တို့ကြားဖြတ်ကျော်ဝင်ရောက်နိုင်တယ်လို့လည်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒီကနေ့ညနေပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
မုံတိုင်းအဓိကဦးတည်လာနေတဲ့ရခိုင်မှာစတင်ရှောင်နေတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုလိုသတင်းပေးပို့ချက်တွေပြီးမှတော့အပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါသေးတယ်။
VOA American တရဲ့မေလ10ရက်ဗုဒ္ဓညပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကဘာည10နာရီခန့်ဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေတာပါ။လိုင်းဒိုမီတာ3252တို့ကနေဖန်ယူနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းဆက်ပြီးတော့နားဆင်တိုက်ရိုက်ကြည့်ရှုနိုင်ပါသေးတယ်။မကြာခင်ထုတ်လင်းပေးမယ့်အစီအစဉ်တွေမှာတော့ဗုဒ္ဓညတိုင်းပြောပြနေကြဥကျော်စံတာပုံမှန်တင်ဆက်တဲ့ Editor နဲ့ဆွေးနွေးကန်နောက်ဒေါက်တာသန့်စောရဲ့လူလူနဲ့ကျမ်းမာရေနောက်ကိုရင်နဲ့အာကစားကန္တာစတဲ့ပတ်စဉ်အစီအစဉ်တွေကိုဇက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်ပါ။မြမရေတရုတ်အခမ်းကန္တာခေါင်းစဉ်နဲ့သုံးသပ်ထားပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးခီးစင်အတွင်းနိုင်ငံရေးအကျဉ်းသားတချို့လှုပ်ပေးခဲ့တာဟာဘာသဘောပါလဲ။မြမပြဿနာမှာတရုတ်ကဘလောက်ရေးပါတယ်လဲဆိုတာအခုတစ်ပတ်ဆွေးနွေးကန်မှာဥကျော်စံတာကိုမမသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ။
ဥကျော်စံတာရှင
်မင်္ဂလာပါများရှင
်ဒီတစ်ပတ်မှာတော့ဒီမြမအရေးတိအခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးစီခြင်းပါတယ်တလောရဝမြန်မာနိုင်ငံမှာဒီနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတာဟာတရုတ်ရဲ့နိုင်ငံခြားရေးဝန်ကြီးခီးစင်ချောင်းလို့ဆိုနိုင်ပါသလား
တိုက်ဆိုင်နေပါတယ်ဒါပေမဲ့မဆိုနိုင်ပါဘူးမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတဲ့အဓိကအကြောင်းရင်းကတော့စစ်ကောင်စီရဲ့အကျဉ်းအကျပ်ကသူတို့ထပ်ချင်းတို့ထပ်လို့မရထပ်ပေါက်ပိတ်နေတဲ့အတွက်ကြောင့်သူတို့သဘောထားပျော်ပြောင်းလာပါပြီဆိုတာကိုပြသလိုတဲ့သဘောသာဖြစ်ပါတယ်ဆိုတော့လှုပ်ပေးဖို့အတွက်ကလည်းပဲနိုင်ငံတကာအဖွဲ့အစည်းတွေကလည်းပဲအများအားပြောဆိုတိုက်တွန်းနေကြမှာတရုတ်ကလည်းတိုက်တွန်းမှသိကြပါတယ်ဆိုတော့ဒီလိုလှုပ်ပေးတာဟာတရုတ်ကြောင့်တော့မဟုတ်ဘူးသို့တော်လည်းပဲသူတို့ရဲ့အချင်းအကျပ်နဲ့နိုင်ငံတကာရဲ့တိုက်တွန်းမှုတွေကြောင့်လှုပ်ပေးတယ်လို့ဆိုရင်ပုံမှန်ပါလိမ့်မယ်တရုတ်ကြောင့်လှုပ်ပေးတယ်လို့ဆိုတာမျိုးပုံရိပ်ပြလိုက်ခြင်းအပြင်စစ်ကောင်စီပူတော်သိခါကြတယ်တရုတ်ရဲ့လက်ပါစီဖြစ်နေသလားဆိုတာတော့မေကွန်တို့ခံရပဲရှိပါတယ
်ဒါဆိုရင်ဒီမြမအရေးမှာပေါ့တရုတ်ရဲ့တုံ့ပြန်မှုတွေကဘယ်လောက်ထိသက်ရောက်မှုရှိပါသလဲ
သက်ရောက်မှုရှိပါတယ်ဘာကြောင့်လဲဆိုတော့စစ်ကောင်စီကအခုခါမှာတရုတ်ကိုအများဆုံးမိခိုးအားထားနေရတဲ့အနေအထားရှိတော့သူရဲ့တုံ့ပြန်မှုဟာသိပ်ပြီးတော့အရေးကြီးပါတယ်ဆိုတော့အခုကိစ္စမှာလည်းပဲတရုတ်ကတော့သူ့အကျိုးစီးပွားကိုအခြေခံပြီးလုပ်တာပေါ့လေတုံ့ပြန်တာပဲဒီညမှာသူကပြောမှာပေါ့မြန်မာနိုင်ငံကောင်းဆောင်တွေကိုခမရတို့ကိုကျုပ်တို့ကကူညီရပူပြီးလွယ်ကူအောင်ခမရတို့ကသိဆိုပြတင်းပြနေရင်သူတို့ကူညီရတယ်ပဲသူတို့နိုင်ငံတကာမှာလည်းဂုဏ်သိက္ခာရှိတဲ့နိုင်ငံကြီးဖြစ်နေသူကသူဂုံဖော်ဂျင်းရဲတရုတ်နိုင်ငံနေနဲ့အဲ့လောက်တော့မတင်ပါနဲ့ကျုပ်တို့ခမရတို့ကူညီရလွယ်အောင်နည်းနည်းပါပျော့ပြောင်းတဲ့သဘောထားလည်းပြပါအောင်ဆိုတာမျိုးနဲ့သူကချင်းကပ်မှာသိကြပါတယ်အဲ့တော့တရုတ်ရဲ့ဒါလုံဆောင်မှုကပူပြီးတော့အရေးပါတယ်တရုတ်ကမြန်မာစစ်တပ်ရဲ့အဓိကအားထားလည်းဖြစ်နေတဲ့အတွက်ပြောနိုင်ပါတယ
်မြမအရေးပြည်လဲဖို့မှဒီဒေတာရင်းနိုင်ငံတွေရောနိုင်ငံတကာရောအားလုံးကတော့ဝိုင်းပြီးတော့လုံနေကြတာပါဒီထဲမှာတရုတ်ကပူပြီးတော့အရေးပါတယ်လို့ဟိုဆိုတဲ့သဘောဖြစ်နေတာပါလားဒါဆိုရင်ဒီမြမအပေါ်မှာတရုတ်ကဩဇာလွှမ်းမိုးနေတယ်လို့ပြောနိုင်ပါသလား
အာတရုတ်ကအရေးပါတယ်ဩဇာလွှမ်းမိုးနေတယ်လို့ပြောနိုင်ပါတယ်မြန်မာနဲ့တရုတ်ဆိုတာတကယ်တော့ဟိုသမိုင်းအစကတည်းကအိန္ဒိယနိုင်ငံအိန္ဒိယလူဖွဲ့စည်းတွေဖြစ်ပါတယ်ဆိုတော့တရုတ်ကအင်အားကြီးတယ်လူကြီးများတယ်ဆိုတော့တရုတ်ကပို့ပြီးတော့မြန်မာနိုင်ငံကိုစီးရအဖြစ်ညချူကြော်ရာရန်စရာအဲ့လိုမျိုးတွေစီးပဋိပက္ခတွေနိုင်ငံခြားမှာအများကြီးရှိခဲ့ပါတယ်ဟိုပကံခေတ်ကတည်းကနောက်ပိုင်းမြင်းဆိုင်စစ်ချင်းတွေမှာဆိုရင်ဟာတရုတ်လာသည်ရိုင်းရိုင်းလို့ရိုင်းရိုင်းမြှားမှုရွာသည်ဖြန့်ဖြန့်လို့ဖြန့်ဖြန့်လို့စစ်ဖြစ်ဖို့တဲ့ကိစ္စတွေအဲ့ဒီကလေးအစားနဲ့ပြင်းတဲ့တော့ရှိလာကြတာဖြစ်ပါတယ်ဆိုတော့ဟိုကုန်းမောင်ခင်မှာဘိုးတော်ဖရာလက်ထက်ရောက်တဲ့ခါမှာမြမကလည်းပဲအရှိဘက်ကိုသိပ်ပြီးတော့အယုံမထားဘဲနဲ့ရခိုင်ကိုသိမ့်ပြီးတော့သူရအနောက်ဘက်ကိုလှည့်သွားတော့ ဟိုဘင်္ဂလားကိုသင်းထားပြီးဖြစ်တဲ့အင်္ဂလိပ်ညာထိတိုက်တွေ့ပြီးတော့အဲ့ဘက်ကိုနိုင်ငံရဆက်ဆံရေးပုံစံပြောင်းသွားတာပါဆိုတော့တစ်ချိန်လုံးတူနဲ့ဆက်ဆံလာခဲ့ရတာပါနောက်ဒုတိယကမ္ဘာစစ်ဟိုကွန်မြူနစ်နဲ့တိုက်ပွဲဖြစ်ပြီးတော့ကွန်မြူနစ်တွေကတေးပြီးမှအနာရတော့လဲမြန်မာစစ်တပ်ကမြန်မာနိုင်ငံအစိုးရကပေါ့လေအရင်ဆုံးအစိမ်းအပြုခဲ့ရတဲ့တေးဥဖြစ်ရတေးဥဖြစ်အကျွန်းအကျန်တွေရဲ့ကျွတ်မှုတောင်လဲမြန်မာခံခဲ့ရဆိုတော့အများအားသူတို့ကဆက်ဆက်နေပါတယ်ဆိုတော့တေးဥဩဇာဟာမြန်မာနိုင်ငံမှာအများအားကြီးနေတယ်လို့ပြောလို့ရပါတယ်ဒါကြောင့်လည်းပဲဥသန်းရွှေလက်ထက်တုန်းကနောက်ပြီးတော့မြစ်ဆုံကိစ္စဖြစ်တော့တရုတ်ကိုမိခိုးရဆက်ဆံအောင်ဆိုပြီးတော့သူတို့ရုရှားဘက်ကိုဥလှက်လာတယ်။ဥရုရှားနဲ့တရုတ်နဲ့တပေါင်းတည်းလို့ဖြစ်သွားတော့တိတ်တော့မထူတော့ဘူးပေါ့လေ။သူတရုတ်ဩဇာဟာအများကြီးထွန်းမှုနေတယ်လို့ပြောကိုပြောမှဖြစ်ပါတယ်လား
။ဟုတ်ကဲ့ပါ။နောက်ဒီအရှိမလည်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာလည်းမြန်မာနိုင်ငံကိုလာခဲ့ပါတယ်။နောက်တလောကပဲဒီကုလသမဂ္ဂရဲ့အတွင်းမှုချုပ်ဟောင်းဘန်ကီမွန်သူကလည်းမြန်မာနိုင်ငံကိုလာခဲ့ပါတယ်။ဆိုတော့ဒီခီးစဉ်နေနဲ့အခုတရုတ်နိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်ဘယ်လိုနှိုင်းရှင်းမှာမလဲ
။တရုတ်ခီးစဉ်ကပုံပြီးထျောက်တာပါဆိုတော့ပြောသလိုပါသူကအဓိကထွန်းမှုထားတဲ့တိုင်းပြည်တဲ့ဗမာစစ်တပ်ကအဓိကမိခိုနေရတဲ့နိုင်ငံဖြစ်နေတယ်။စောစောကလူတွေရဲ့ခီးစဉ်လည်းပဲသူတို့နည်းနဲ့သူတို့ထုတ်ဖော်ဖို့ကြိုးစားတာပါပဲ။နိုလင်းဒေဇာကတော့ထိတ်တိုက်ရင်ဆိုင်ပြီး confrontation the bomb unit ပြောပြီးတော့ချက်ချင်းကိုအဲ public view အောင်ဖွင့်ပြလိုက်တဲ့အခါမှာဒီဘက်ကလည်းရုတ်တရက်တုံ့ပြန်နေရရှိလာတဲ့အတွက်ကြောင့်ဒါတော်တော်လေးဒါမအောင်မြင်ခဲ့ဘူးလို့ပဲပြောရမှာပဲသူနောက်ဆက်သွားဖို့တော့မှလမ်းပိတ်သွားတယ်ပြောမယ်ဘန်ကီမွန်ကတော့သူ့မှာဘာမှဩဇာအာဏာကြီးရဲ့အဖွဲ့အစည်းမဟုတ်ဘူးအကြံပေးနိုင်တဲ့အဖွဲ့အစည်းဖြောင်းပြတဲ့အဖွဲ့အစည်းဆက်ဆက်စားဖြစ်တဲ့ကြောင့်သူဟာ very soft approach နဲ့သူဟာသွားခဲ့တာဖြစ်ပါတယ်ဆိုတော့တရုတ်ကတော့အဓိကနိုင်ငံဖြစ်တဲ့တရုတ်တရုတ်ရဲ့လွှမ်းမိုးမှုဟာအများကြီးရှိတယ်တရုတ်ရဲ့ဩဇာကပို့ပြီးတော့ထျောက်တယ်တရုတ်ပြောတာပို့ပြီးတော့သဲဝင်တယ်လို့ယူဆနိုင်ပါတယ်ဒီရှိမှာဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေစစ်တပ်ရဲ့အကျဉ်းချက်ကလည်းပဲအဓိကအရေးကြီးတာပေါ့သူတို့ကမီခိုနေရတာကို
ဒီခီးစင်မှာဒီတရုတ်နိုင်ငံသားရေးဝန်ကြီးကမြန်မာအချုပ်ချာအာဏာကိုလေးစားချဖို့ဒါကိုတိုက်တွန်းပြောဆိုခဲ့ပါတယ်ဆိုရင်ဒါကဘာသဘောတရားပါတယ်သူကမြန်မာနိုင်ငံကိုအလေးထားတယ်လို့ပြောလို့ရနိုင်ပါသလား
တော်တော်လေးမိကွန်ထုတ်စရာကောင်းတယ်မြန်မာနိုင်ငံအချုပ်အခြာအနာကိုလေးစားပါလို့သူကပြောလိုက်တယ်ဆိုတော့သူကအများပြောအပ်သေးတယ်လားလို့ပြန်မေးချင်တယ်ဆိုမြန်မာနိုင်ငံအချုပ်အခြာအနာကိုအများဆုံးမထီမဲမြင်ပြုတယ်လို့ယူဆခြင်းခံရတရုတ်သားဖြစ်ပါတယ်နမူနာတစ်ခုကြည့်မြန်မာနိုင်ငံတိုင်းရင်းသားအရှင်းမြောက်မှာရှိနေတဲ့နေစားကတိုင်းရင်းသားတို့သူတို့ကဩဇာနှုံးမထားတဲ့ EEO တွေကိုသူတို့ပြောတာလိုက်လုံနေရတယ်သူကလက်နဲ့ထောက်ပံ့တယ်ငွေကြေးထောက်ပံ့အမျိုးမျိုးလုပ်ထားတယ်ဒါအချုပ်အခြာအနာကိုလေးစားသလားလို့မေးစရာဖြစ်နေဆိုတာဆိုတော့နိုင်ငံတကာကအချုပ်အခြာအနာကိုလေးစားကြပါဆိုတော့မြန်မာစစ်ကောင်စီကညှိပါလိမ့်မယ်နိုင်ငံတကာမင်းတို့ဘာလို့အာဆီယံကဘယ်လိုလုပ်မယ်ကုလသမဂ္ဂဘယ်လိုလုပ်မယ်ပြောကြတဲ့အခါမှာမင်းတို့ပြောတာကအချုပ်အခြာအနာကိုထိပါသလိုဖြစ်တဲ့အလေးနဲ့ထားရပါဆိုတော့သူ့ကိုပြန်မေးမဲ့လူတော့မရှိဘူးထင်မေးရမှာခင်ဗျားတို့ကအလေးနဲ့ထားသလားဆိုအလေးနဲ့မထားဘူးကတော့တရုတ်လိုပဲပြောမှာပါနိုင်ငံတကာကတော့ state အနေနဲ့ကတော့အချုပ်အခြာအနာကိုလေးစားတယ်အခုပြဿနာဖြစ်တာ government နဲ့နိုင်ငံအနောက်နိုင်ငံနဲ့ဆက်ဆံတဲ့ government to government relationsတိကြတာဖြစ်ပါတယ်စတိတ်ကိုသူကအသိမှတ်ပြုပါတယ်မလေးစားတော့မတွေ့ရဘူးလား
မြန်မာနိုင်ငံမှာတရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားကဘာဖြစ်ပါမလဲနောက်သတင်းတွေထဲမှာလည်းဖော်ပြနေတာမှာဒီ strategic cooperation ဆိုတဲ့စကားပါဒီစကားကဒီမဟာဗျူဟာအရာပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်ရမယ်ဆိုတာလည်းပြောပါတယ်အဲ့တော့ဒီစကားကဘယ်လိုနားလည်ရပါမလဲဘယ်လောက်ထိတာသွားနိုင်ပါသလဲ
strategic cooperation ဆိုတာသိကျပြန်ပါတယ်တကယ်တော့ဒီဟာစီးပွားရေးလုပ်ငန်းတွေကိုတနိုင်ငံနဲ့တပုံစံနဲ့ဖြစ်အောင်နိုင်ငံနှစ်ခုရလို့မဟုတ် entities နှစ်ခုပေါ့အဲ့ဒီနှစ်ခုဟာလုပ်ငန်းနှစ်ခုလည်းဖြစ်နေတာပဲပေါင်းပြီးတော့သူတို့ရဲ့ထုတ်လုပ်မှုတိုးတက်အောင်ငါတို့နဲ့တပြည့်ညီရလှုပ်ဆောင်သွားမယ်အဲ့တော့ကျေကျေပြန်ပြန်လှုပ်ဆောင်မယ်လို့ဆိုရဲစီးပွားရေးဘက်မှာသုံးတဲ့စကားလည်းဖြစ်ပါတယ်ဒါပေမဲ့တချို့ကတော့ strategic strategy ကိုစီးရေးနဲ့ drop ပြီးတော့ပြောကြတယ်ဒီညမှာတော့ strategic cooperation ကို promote လုပ်မယ်လို့ဆိုတာဟာစီးရေးပူပေါင်းဆောင်ရွက်မှုလို့သူတို့အတိအကျပြောလို့တယ်လို့ကျွန်တော်မထင်ပါဘူးစီးရေးဆိုရင်တော့စီးရေးနဲ့ပတ်သက်ရင်တော့ military cooperation နဲ့ security cooperation တို့အဲ့လိုသုံးကြပါတယ်အခု Ukraine ကိစ္စမှာဆိုလို့ရှိရင်ဥရောပနိုင်ငံနဲ့ security cooperation လုပ်ကြတယ်စသဖြင့်လုပ်ကြတယ် so strategic cooperation ဆိုတာစီးရေးကိုတော့သူတို့အတိအကျလွှမ်းခြုံပြီးပြောလို့ခြင်းမဟုတ်ပါဘူးလို့ထင်ပါတယ်အဲ့လိုပြောရင်လောက်အောင်လည်းပဲသူတို့ကတော့တုံးလိမ့်မယ်မဟုတ်ပါဘူးအဲ့လိုပြောနေတော့ပူဆိုးသွားမှာပေါ့နိုင်ငံတကာမှာသူတို့ power နဲ့သုံးသွားတဲ့စကားလို့သာထင်ပါတယ်သူတို့စီးပူပေါင်းဆောင်မှုမရှိဘူးလားဆိုတော့ရှိတယ်ဒါပေမဲ့ဒါကတော့ understood ပဲဒါကတော့နားလည်နိုင်တယ်သူတို့အဲ့လိုတော့တည်ဝင်ကြီးညာလိမ့်မယ်တော့မဟုတ်ပါဘူးစီးပူပေါင်းဆောင်မှုတကယ်လုပ်မယ်ဆိုရင်လည်းပဲနိုင်ငံသားရေးဝန်ကြီးစာကာကွယ်ရေးဝန်ကြီးတို့ဘာလို့နဲ့လာပြီးတော့ဆက်ဆံပြီးလုပ်မှထင်ပါတယ်အဲ့
မြန်မာအရေးမှာတရုတ်ရဲ့အခုလိုတုံ့ပြန်ဆောင်ရွက်နေရတယ်ပေါ့ဒါဟာဒေတာရင်းနဲ့နောက်နိုင်ငံတကာနဲ့တရုတ်ရဲ့ဆက်ဆံရေးအပေါ်မှာဘယ်လိုအကျိုးသက်ရောက်နိုင်မှာလဲ
နိုင်ငံတကာရောဒေတာရင်းနိုင်ငံရောဆွေးမှာပါတရုတ်နိုင်ငံဟာမြန်မာနိုင်ငံကိုသိပ်ပြီးတော့လွှမ်းမိုးသွားမှာကိုသူတို့ဆိုရင်လေဒါပေမဲ့တရုတ်ကလည်းပဲလွှမ်းမိုးမှာဖြစ်မယ်သူတို့ကလည်းပဲမြန်မာနိုင်ငံမှာသူတို့စိတ်ဝင်စားတဲ့ကိစ္စသုံးခုရှိတယ်သူတို့ interest သုံးခုပေါ့လေအကြံဉာဏ်ပြောရင်နေစားဒေသမှာညံရေးဒုတိယတစ်ခုကမြန်မာနိုင်ငံမှာသူတို့လုပ်နေစီးပွားရေးတွေတွတ်တဲ့အောင်မြင်ရေးဒါ strategic cooperation မှာဒါတဲ့ပူပေါင်းဆောင်မယ်နောက်တစ်ခုကရခိုင်ဒေသကိုသူတို့လွှမ်းမိုးနိုင်ရေးစိတ်အရေးကြီးပါတယ်ရခိုင်ဒေသငင်းညမ်းမှသူတို့ဟာဒီဘင်္ဂလားပင်လယ်အော်ကနေအိန္ဒိယသမုဒ္ဒရာကိုစိတ်အရေးကြီးတဲ့မဟာဗျူဟာလမ်းကြောင်းပေါက်မှာဖြစ်တယ်အဲ့ဒီကြောင့်ရခိုင်ဒေသငင်းညမ်းရေးအတွက်သူကအများကြီးကျူပန်းနေရာကိုတွေးရပါတယ်ဥပမာရိုဟင်ဂျာတွေလက်ခံလိုက်ပါမင်းတို့အစီအမံပြုလိုက်မယ်ဆိုတာလုပ်တယ်နောက်တင်တော့ထင်းတဲ့သံတရားရှိတာပေါ့လေအေအေနဲ့ရခိုင်တပ်တော်နဲ့စစ်ကောင်စီနဲ့အပြစ်ခတ်ရဆဲရေးနားလည်မှုဟာလည်းပဲဂျပန်ကဆာဇာကာဝါလုတ်တာတဲ့တရုတ်ရဲ့လွှမ်းမိုးမှုတရုတ်ရဲ့တိုက်တွန်းမှုလည်းပါလိမ့်မယ်လို့ထင်ပါတယ်ဆိုတော့တရုတ်ဟာအဓိကကြတဲ့ကိစ္စဖြစ်ပါတယ်ဆိုတော့တရုတ်ရဲ့ဒီအကျိုးစီးပွားတွေကိုကောက်ကွယ်ဖို့တရုတ်ကလုံမှနိုင်ငံတကာကတော့စောင့်ကြည့်နေမှာပေါ့အနောက်နိုင်ငံတွေကလည်းဘဝင်မကြဘူးသို့တော့အကြမ်းအဖျင်းကတော့အမေရိကန်ကိုယ်တိုင်လက်ခံတယ်မြန်မာနိုင်ငံမှာတရုတ်ဟာသူတို့နဲ့ဆိုင်ရင်ပေါ့လေပို့ပြီးတော့ပတ်သက်မှုရှိနေတယ်ဩဇာလွှမ်းမိုးတော့မသုံးဘူးပေါ့သူတို့ဟာပို့ပြီးတော့ဆက်ဆံမှုရှိနေတယ်ဆိုတော့လက်ခံပါတယ်ကျွန်တော်အမေရိကန်နိုင်ငံသားရဲ့ယောက်ကဖန်ဒမဟောင်းကိုအင်တာဗျူးလုပ်တဲ့အခါသူတို့ကတော့ဝန်ခံပါတယ်ဟုတ်တယ်လို့ပြောပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီတရုတ်နိုင်ငံသားရဲ့ဝန်ကြီးရဲ့မြန်မာနိုင်ငံပေါ်ခရီးစဉ်တစ်ခုလုံးကိုဟိုခြုံငုံလွှမ်းခြုံပြီးတော့သုံးသပ်မယ်ဆိုရင်ဘယ်လိုသဘောရပါသလဲ
တရုတ်အတွက်အမျက်ထွက်တဲ့ခီးစီမှာပဲအဓိကတော့သူတို့ဟာကုနာပြောတဲ့စကားတွေနဲ့ပြောလိုက်တဲ့မဟာဗျူဟာတို့ဘာတို့အဲ့ဒီဟာတွေပူပေါင်းဆောင်ရွက်မယ်လို့တော့ဟာတရုတ်ရဲ့မြန်မာနိုင်ငံပေါ်မှာငါတို့စီရေးမဟုတ်ဘူးနော်ဒါပေမဲ့ငါတို့ဟာဩဇာလွှမ်းမိုးပိုင်ခွင့်ရှိတယ်ငါတို့ရဲ့ sphere of interest ပေါ့သူတို့ရဲ့စိတ်ဝင်စားတဲ့အဓိကနယ်ပယ်ဖြစ်တယ်ဆိုတာကိုတည်ဝင်ထပ်မံပြီးတော့ဖော်ထုတ်ပြသလိုက်ရင်ဖြစ်ပါတယ်ဒီဟာဆိုတော့သိအရေးပါတယ်သူတို့အကျိုးစီးပွားအတွက်ပေါ့လေဒါပေမဲ့မြန်မာနိုင်ငံဘက်ကပြန်ကြည့်ရင်တော့မြန်မာနိုင်ငံဟာတရုတ်နဲ့လောလောဆယ်မှာစစ်ကောင်စီကပူးပေါင်းဆောင်ရွက်နေခြင်းအပြင်သူတို့အာဏာတည်မြဲရေးအတွက်အထောက်ပံ့ဖြစ်တယ်။သို့သော်ဘသူဘယ်ကောင်ဆောင်ပဲဖြစ်ဖြစ်ကိုယ်အဖွဲ့အစည်းအာဏာတည်မြဲရေးကိုယ်အာဏာတည်မြဲရေးအတွက်ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုမထိခိုက်စေသင့်ပါဘူး။မြန်မာနိုင်ငံရဲ့ပုံရိပ်ဟာဘာဖြစ်သွားမလဲ။သူတို့အကူအညီရပြီးရောဆိုပြီးတော့တရုတ်ကိုတခါတည်းအတင်းအဓမ္မပင်ဖိတ်ပြီးတော့လုပ်လိုက်တဲ့ဆိုရင်တိုင်းပြည်အနာဂတ်အတွက်မကောင်းပါဘူး။ဒီကိစ္စကနိုင်ငံတကာနဲ့ဆက်ဆံလာတဲ့အခါမှာမှားပြီးတော့အချင်းချင်းဖြစ်လာနိုင်တယ်ဆိုတော့တစ်ဖက်မှာတရုတ်ကသူအချင်းချင်းကိုပြသသလိုမြန်မာဘက်ကတော့အဓိကဆင်ခြင်ရမယ့်ကိစ္စဖြစ်တယ်လို့ထင်ပါတယ်။ဥပမာအဖြစ်နမူနာတစ်ခုနောက်ဆုံးပြောလိုက်ချင်တာဥပမာဟိုပူတင်သမ္မတပူတင်နဲ့ဗိုလ်ချုပ်ကြီးမြန်လှိုင်းတွေ့ခဲ့ပြီးတော့ဟာသူရဲ့ပြောရွှင်မှုခါအောင်ပွဲခံမှုခါလူလူကိုတန်းစီပြီးတော့ဂျိုဆုပွဲလုပ်ပြီးဂျိုဆုခိုင်းလာတော့ဆိုသိလွန်လွန်တကအရန်တက်ကြွပြီးပြောလွန်းတယ်ဆိုတာပြသလိုက်တဲ့သဘောမျိုးဖြစ်တော့လူတိုင်းဟာမြန်မာပြည်သူတွေဘယ်သူမှလက်မထောင်ပြီးတော့ဂုဏ်ယူတာမတွေ့ရဘူးဟာအထောက်တောင်ပဲလားဆိုတာဖြစ်သွားကြတယ်ဆိုတော့အဲ့ဒီကိစ္စမျိုးကိုဆင်ခြင်တဲ့လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးစောစံပါရှင
်ညီမရေနဲ့တရုတ်ခန့်ကဏ္ဍခေါင်းစဉ်နဲ့ညီမအချက်အတဲမှာတရုတ်ဘလောက်ရေးပါလာတာကိုဦးကျော်စံတာရဲ့အက်ဒီတာနဲ့ဆွေးနွေးကမှာမမျှသစင်အောင်နဲ့တူပြောပြခဲ့တာပါအခုတော့အပတ်စဉ်လူလူနဲ့ကျမ်းမာရေးကဏ္ဍပါရာသီဓမ္မတာရဲ့ဝေဒနာကိုပြောပြထားပါတယ်။အရွယ်ရောက်တဲ့အမျိုးသမီးတိုင်းကြုံရတဲ့တစ်လတစ်ခါဓမ္မတာလာချိန်မှာနာကျင်ကြိုက်ခဲတဲ့ဝေဒနာနဲ့ဒီဝေဒနာတွေသက်သာအောင်နေထိုင်ပြီးဆေးဝါးတွေနဲ့ပတ်သက်လို့တာဖောင်းမီးရဲ့ဆရာဝန်ကြီးကိုမေးမြန်းထားတဲ့ဒေါက်တာတန့်စောပြောပြပေးပါဦးခင်ဗျာ။
မျိုးသမီးတွေမှာဓမ္မတာရာသီလာတဲ့အချိန်မှာနာကျင်ကြိုက်ခဲမှုဝေဒနာတွေကိုခံစားရလေရှိပါတယ်။တချို့မျိုးသမီးတွေဟာနာကျင်ကြိုက်ခဲမှုဝေဒနာမပြင်းထန်ကြပေမဲ့တချို့မျိုးသမီးတွေမှာတော့နာကျင်ကြိုက်ခဲမှုဝေဒနာကိုပြင်းပြင်းထန်ထန်ခံစားကြရတာပါ။မျိုးသမီးတွေဓမ္မတာရာသီလာတဲ့အချိန်မှာနာကျင်ကြိုက်ခဲမှုဝေဒနာတက်တာအောင်ပြုလုပ်နိုင်တဲ့နည်းလမ်းတွေအကြောင်းကိုဒေါက်တာမီးရဲ့အထူးကူဆရာဝန်တူဖြစ်သူဒေါက်တာဦးစိုးလင်ကအခုလိုရှင်းပြပါပါတယ်
။ဘာယောဂမှမရှိပဲကြိုက်ခဲတာရှိတယ်။ယောဂတွေရှိလို့တော့ဒီမှာတိန်ထဲမှာအလုံးကြီးတွေဖြစ်တာမဟုတ်ဘူးရှင်အဲတားဟုတ်ဘေးကတားဝင်မှလေတွေးလုံးကြီးတွေတဲတာယောဂပုံမွားတွေဝင်ရောက်တာစသဖြင့်ပေါ့ဘာလို့လဲကိစ္စမျိုးနဲ့ကြိုင်နေလဲဟာကြီးကျယ်ကြိုက်ခဲတာရှိလို့ပဲเนาะအခါကျရင်တော့ဆရာဝန်နဲ့တေချာပြရမယ်ယောဂကိုရှာပြီးစေကုရမယ် ပုံမှန်ပြတော့မင်းလေးတယောက်ရာသီလာရင်ကြိုက်ခဲတယ်ဆိုတာဒါဓမ္မတာပဲအဲ့တော့မင်းလေးကအဲကူရာသီလာတို့ကြိုက်ခဲမဲ့နော်အချိန်မျိုးရောက်ပြီဆိုကိုယ့်ဟာကိုသိရမယ်ကိုသိရမယ်အဲ့ဒီအချိန်မှာတကယ်လို့များနော်ဟာအရင်ရေးကြည့်တဲ့မဆန်မွဲဖြီတာတို့နော်အမကို့ဘဝမှာပေါ့နော်တကယ်ရေးကြည့်တဲ့လုပ်တွေလုပ်ရတော့မယ်ဆိုမှဆရာဝန်နဲ့တိုင်ပင်ပြီးတော့နော်တကယ်ကြောင့်လို့ရှိရင်အဲ့ဒီကမင်္ဂလာဆောင်တဲ့နေ့ဖြစ်နေမှာဆိုလို့ရှိရင်လည်းဆရာဝန်နဲ့တိကျတိုင်ပင်ပြီးဆရာတို့ကအဲ့ဒီရက်တွေကိုရွှေ့ပြစ်လို့ရတယ်ပြတ်တူရှေ့ပြလို့ရတယ်ဘာလို့လိုင်းတေချာပေါက်သူကြိုက်ခဲတော့မှာဘူးเนาะအများကြီးတွေစင်းမှာစက်ပြပေါ့အဲ့ဆိုရာဒီရက်တွေရွှေ့လို့ရတယ်နောက်တစ်ခါကျတော့အဲ့ဒီအချိန်မှာเนาะအဆဆရာကြိုတင်ပြင်ဆင်လာမှာပေါ့ခကြီးသွားမယ်ဆိုရင်ဟာရာဒီလိုင်းသူဘယ်လိုဖြစ်မလဲနောက်တစ်ခါကျတော့ခုနရာဒီလိုင်းကြိုက်ခဲတဲ့ခါမှာတောက်တဲ့ဆေးလေးရှိတယ်အဲ့ဆေးလေးတွေကလည်းအနေမရှိဘူးဆရာဝန်နဲ့တေချာတိုင်ပြီးတော့တေချာတောက်လို့ရတယ်နောက်ကိုကူကူပေါ့เนาะနောက်ပြီးတော့စိတ်ထားတယ်ရေးကြည့်တယ်ကိုကြိုက်ကြိုက်တယ်ဆိုတာရိုးရိုးတန်းမဟုတ်ဘူးကွာအဲ့ဒီချိန်ကျရင်သူ့ကိုယ်သူကြိုက်မှာပဲဟာဒီချိန်ကသူ့တက်မကောင်းဟာညစ်ပတ်တယ်ကွာယုံညံ့နေဆက်ပြဲလိုမျိုးကိုကိုထင်ပို့ဆိုးတယ်နော်အဲ့ဒီအထဲမှာခွေနေမယ်ဟာဒီခေါင်းမလျှော်ခြင်းမချိုးဆိုပို့ကြိုက်မှာအဲ့တော့ဟာအဲ့ဒါကိုမေ့ထားလိုက်ပြီးတော့ရာသီလိုင်းဟာခံစရာရှိတာခံတန်းတန်းလေးပေါ့နော်အဲ့တော့ရာသီလိုင်းခံတဲ့နော်အဝတ်လေးနဲ့ခံထားပြီးရင်ဟာကျန်တာကိုခါတိုင်းလုံနေကြလို့ဒီအကုန်လုံးလို့ရတယ်နော်ကြိုက်ခဲတတ်ရင်ကြိုက်ခဲပြောတဲ့စီးလေးတွေတောက်မယ်နော်တို့ရလို့ရှိရင်ရင်နွေးလေးကတ်မယ်ဆက်ဖြစ်ပေါ့နော်အစားတော့ဆိုလို့ရှင်လေအချိန်မှာအစီရေစိတ်နေနော်နောက်လို့ရှင်အဲ့လိုအပူအဆက်တွေကအဲ့ဒါတိတ်မစားဘူးနော်အဲ့လိုမျိုးတွေပေါ့အဲ့လိုဟင်းသီးရွက်တွေစားမနော်ဝင်းမချုပ်စရာဘူးစသဖြင့်နော်အချိန်မှာတင်မကြီးလေ့ကျင့်ခန်းလေးတွေလုပ်မယ်ဆိုရင်ဒါရည်ရည်လာတာကြိုက်ခဲတာပေါ့နော်သူ့ဟာသူမတိမတန်လဲကြော်လွန်သွားမှာဖြစ်တယ်နော
်အမျိုးသမီးတချို့မှာဆိုရင်ပုံမှန်မဟုတ်တဲ့ဓမ္မတာရာသီလာမျိုးကြော်ရရလေးရှိပါတယ်ဘလို့အချိန်မျိုးဆိုရင်ပုံမှန်မဟုတ်ဘူးဆိုတာနဲ့လူအချို့နေမျိုးဆိုရင်ပုံမှန်ပဲဖြစ်ပြီးစိတ်ပူစရာမလိုဘူးဆိုတာတွေကိုဒေါက်တာဦးစိုးလင်ကအခုလိုရှင်းပြပါတယ
်။ရာသီဆိုတဲ့ဇာတ်လေးပေါ့နော်တော့အဲ့ဗမာဇာတ်လေးကတိတ်လှတာပဲနော်။ဗမာဓမ္မတာပေါ့နော်ဓမ္မတာမို့ရာသီဆိုတော့လာတင်လာတင်ဆိုတော့အချိန်မမှန်လေးလာလို့သူ့ကိုဓမ္မတာဘုလို့ရာသီလို့ခေါ်တာ။အဲ့တော့ရာသီရဲ့တဘာဝကအဲ့လိုပဲနော်။တယောက်နဲ့တယောက်တော့မတူဘူးပေါ့။တလားတို့တခါတချို့ကြောက်လေနော်မ35ရက်တခါတချို့ကြောက်ရက်40တခါပေါ့အဲ့လိုလာရအဲ့လိုလာရင်တော့ဒါပုံမှန်ပဲပေါ့။အဲ့လိုမပင်နဲ့တလားထဲမှာခဏခဏလာနေတာတော့တချို့ကြောက်လဲတလားနှစ်လား3လေး5လားနေမှာဟာယာစီရဲလို့လာတာသာသဖြင့်အဲ့ဒါဖြစ်တတ်ပြန်နေတယ်နော်တချို့ကြောက်လဲယာစီလာရရကြိုက်ခဲတာနော်အဲ့တော့အဲ့ပုံမှန်အဖြစ်ကတော့တလားတစ်ခါလာမယ်ဒါပေမဲ့မင်းကြီးပြောတာတစ်ခါကျရင်ထူးဆန်းတာလေးပေါ့နော်ထူးဆန်းနေသူမိတာတဘာဝပဲတလားတစ်ခါယာစီတွင်ရဲ့နော်အလေတက်တက်လောက်ကြလို့ရှိရင်တားဟုတ်လေးတလုံးကျွေးတယ်နော်ကျွေးတဲ့ချိန်ကျရင်တင်ရလေဒီကလေးနည်းနည်းစဉ်းစားတယ်နော်အဲ့လိုဒီတွေးလေးစဉ်းလာတာဒါပုံမှန်ပဲပေါ့နော်ပုံမှန်ပဲဆိုတာဒါတအားကျွေတဲ့လက္ခဏာပဲနော်အဲ့တော့ဒါယောဂံမဟုတ်ဘူးဥစားလေးပေါ့အဲ့ဒါလေးရရှိတယ်ဒါပေမဲ့လို့မဟုတ်ဘဲနဲ့ဟာအတွက်သူလာခြင်းသူတွေလာမယ်နော်မှနောက်ပြီးတော့အဲမှရိုးသားတဲ့သူနေတဲ့ခါမှကြောင့်တွေးလေးစဉ်းမယ်ဆိုလို့ရှိရင်တော့ဒါပုံမှန်မဟုတ်တော့ဘူးနော်အဲနောက်ပြီးတော့4 5 6လနေမှတစ်ခါလာရင်လည်းဒါပုံမှန်မဟုတ်တော့ဘူးနော်နောက်ပြီးတော့ယာစီတွေးစုံပြီးတော့မှတွေးလေးပြန်စဉ်းရင်လည်းဒါပုံမှန်မဟုတ်တော့ဘူးနော်အဲ့တော့ဘယ်ဟာပုံမှန်လဲဘယ်ဟာပုံမှန်မဟုတ်ဘူးလဲဆိုတော့သိပြီးတော့အဲအဲ့ဒီမှာပုံမှန်မဟုတ်ဘူးဆိုတဲ့အချိန်မှာကြာရင်တော့ဆရာဝန်နဲ့တေချာပြပြီးတော့ဈေးကူဖို့လိုတယ
်ပုံမှန်နဲ့ပုံမှန်မဟုတ်တဲ့ဓမ္မတာရာသီလာပုံတွေကိုသိရှိပြီးနာကျင်ကြိုက်ခဲမှုဝင်တာတက်တာအောင်လှုပ်ဆောင်နိုင်မဲ့နည်းလမ်းတွေအကြောင်းကိုသိရှိစေနိုင်ဖို့အတွက်တင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်ပတ်သက်ပ
ါရွေရောက်လာတဲ့မျိုးသမီးတိုင်းကြုံရတဲ့တလတခါဓမ္မရာအချိန်မှာနာကျင်ကြိုက်ခဲတဲ့ဝေဒနာနဲ့ဒီဝေဒနာတွေသက်သာအောင်နေထိုင်နေဆေးဝါးတွေနဲ့ပတ်သက်လို့တာဖွာမီးရဲ့ဆရာဝန်ကြီးကိုမေးမြန်းပြီးဒေါက်တာသန့်စောလူထုနဲ့ကျန်းမာရေးကဏ္ဍမှာပြောပြခဲ့တာပါ VO American တရဲ့ဘိုလူညာပတ်စင်ကဏ္ဍတွေကိုဆက်ပြီးတော့ပြောပြနေပါတယ်သောတာရှင်တွေအနေနဲ့ကျွန်တော်တို့ VO မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကိုအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုပို့ပို့နိုင်တယ်လို့ VO ရဲ့မြန်မာဘိုင်းရဲ့ Facebook စာမျက်နှာကနေဖြစ်ဖြစ် message ကနေတဆင့်ဆက်သွင်းနိုင်ပါတယ်အခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုတဝါကြီးနားဆင်ကြည့်ရှုအောင်ပါ32ချိန်မြောက်ရှေ့တောင်အရှာအားကစားပြိုင်ပွဲဖွင့်ပွဲခန္ဓာကိုကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာတောက်ကြာနေကကျင်းပခဲ့ပြီးဒါကကမ္ဘောဒီးယားနိုင်ငံမှာဒီအရှိတောင်အရှာစီဂိမ်းကစားပွဲကိုပထမဆုံးအကြိမ်ကျင်းပတာလည်းဖြစ်ပါတယ်ဒီလိုစီဂိမ်းပြိုင်ပွဲဘက်ကသတင်းတွေနဲ့အတူမက်ဆီရဲ့အနာဂတ်အခြေအနေနဲ့နောက်အီတလီက နေပါလ်မြို့သားတွေအောင်ပွဲခံနေတဲ့သတင်းစတဲ့တပတ်အတွင်းအကစားသတင်းတွေကိုကိုရနိုင်စူးစီးပြောပြပေးတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
သုံးဆန်းကြိမ်မြောက်အရှိတောင်အရှာဥသားပြိုင်ပွဲကိုတော့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာပြီးခဲ့တဲ့တောက်ကြံတွေကဖွင့်လိုက်ပါပြီ။ဒါဟာနဲ့ပေါင်း60ကျော်ရှိလာပြီဖြစ်တဲ့အရှိတောင်အရှာဥသားပြိုင်ပွဲတမိုင်းမှာကမ္ဘောဒီးယားနိုင်ငံအနေနဲ့အင်းရှင်ဖြစ်ပထမဆုံးအကြိမ်ကျင်းပတာဖြစ်ပါတယ်။ဖွင့်ပွဲခန်းနာကိုတော့ဖနွန်ပင်မြို့ကမော်ရိုဒေါက်တီချိုအဥသားကွန်ကြီးမှာကျင်းပခဲ့ပြီးတော့ကမ္ဘောဒီးယားနိုင်ငံရဲ့ရိုးရာယဉ်ကျေးမှုတွေနဲ့တမိုင်းစင်နာတွေကိုခန်းနာစွာပြသခဲ့ကြပါတယ်။ဒီနေ့ပြိုင်ပွဲမှာအာဆီယံနိုင်ငံ17နိုင်ငံကကစားသမားပေါင်း 6,000 ကျော်ဝင်ပြိုင်တယ်လို့လည်းသိရပါတယ်ခင်ဗျာ။ဘောလုံးပွဲတွေဘက်မှာတော့အုတ်စုအေမှာအင်ဒိုနီးရှားတဲ့ဟာအုတ်စုပထမ3ပွဲစလုံးကိုနိုင်ပြီးတော့စောစောစီးစီးပဲစီးဖိုင်နယ်ကိုတက်သွားခဲ့ပါတယ်။ဒုတိယပွဲစဉ်မှာတော့မြန်မာကို5ဂိုးကိုမရှိနဲ့နိုင်ခဲ့တဲ့အင်ဒိုနီးရှားဟာတတိယပွဲမှာလည်းတီမောကို3ဂိုးကိုမရှိနဲ့နိုင်သွားခဲ့တာပါ။မြန်မာအသင်းကတော့အင်ဒိုနီးရှားအသင်းကိုရှုံးခဲ့ပေမဲ့တတိယပွဲမှာတော့အင်ရှင်ကမ္ဘောဒီးယားအသင်းကိုနဂိုးကိုမရှိနဲ့နိုင်လိုက်တာကြောင့်အုတ်စုကနေနောက်တစ်ဆင့်တက်ဖို့အခြေအနေကောင်းသွားခဲ့ပါတယ်ဒီဘက်မှာမြန်မာအသင်းအတွက်ပထမဂိုးကိုတော့ဟိန်းထအောင်ကပထမပိုင်း73မိနစ်မှာပန်နဒီအေရီယာပြင်ဘက်ကနေကန်သွင်းသွားခဲ့ပြီးတော့ဒုတိယဂိုးကိုတော့တဟိန်းဆိုးကလာလာပပနောက်ပြန်ကန်သွင်းသွားခဲ့တာဖြစ်ပါတယ်အုတ်စုပြီးမှာတော့ထိုင်းနဲ့ဗီယက်နမ်တို့ကအုတ်စု3ပွဲစလုံးကိုနိုင်ပြီးတော့ဆီမီဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်အုတ်စုပထမပွဲတော့ကစင်ကာပူကို3ဂိုးတခုနဲ့နိုင်ခဲ့တဲ့ထိုင်းအသင်းဟာကျန်တဲ့ပွဲတွေမှာတော့မလေးရှားကို2ဂိုးကိုမရှိလာအိုကို4ဂိုးတခုနဲ့နိုင်ပါတယ်။အလားတူပဲချန်ပီယံဗီယက်နမ်ကလည်းစင်ကာပူကို3ဂိုးတခုနဲ့နိုင်ပြီးမလေးရှားကို2ဂိုးတခုနဲ့နိုင်တာကြောင့်ဒီအုတ်စုမှာမလေးရှားစင်ကာပူနဲ့လာအိုတို့ပြုတ်ပြီးတော့ထိုင်းနဲ့ဗီယက်နမ်အသင်းတို့ဆီမီဖိုင်နယ်တက်ပြီးတော့မနက်ဖြန်မှာအုတ်စုပိုလူကြမှာဖြစ်ပါတယ်။ဗောလီဘောပြိုင်ပွဲတွေဘက်မှာတော့မြို့သားဘက်မှာလက်ရှိချန်ပီယံအင်ဒိုနီးရှားကပဲအနိုင်ရပြီးတော့ရွှေတိတ်ထက်ရသွားပါတယ်။ဖိုင်နယ်ကိုတနင်္လာနေ့ကကစားကြတာမှာအင်ဒိုနီးရှားကအင်ရှင်ကမ္ဘောဒီးယားကို25-21, 25-30, 25-15နဲ့၃ပွဲပြတ်အနိုင်ရပြီးတော့ပိုဆွဲသွားတာကြောင့်အင်ရှင်အသင်းဗောလီဘောမှာရွှေစိတ်ရဖို့မျှော်လင့်ချက်လည်းပြတ်သွားခဲ့ပါတယ်။တတိယနေ့ကလူပွဲမှာတော့ဗီယက်နမ်ကထိုင်းကို25-18, 25-20, 25-20နဲ့၃ပွဲပြတ်နိုင်ပြီးတော့တတိယကျင်းစိတ်ရသွားခဲ့ပါတယ်။မြန်မာအသင်းကတော့အုပ်စုမှာပဲဗီယက်နမ်နဲ့ထိုင်းကို၃ပွဲပြတ်ရှုံးပြီးတော့မလေးရှားကို၃ပွဲ၃ပွဲနဲ့ရှုံးတာကြောင့်အုပ်စု၃ပွဲစလုံးရှုံးသွားခဲ့ပါတယ်။ရေကူးပြိုင်ပွဲတွေကိုတော့စနေနေ့ကစတင်ခဲ့ပြီးတော့စစချင်းပထမဆုံးနေ့မှာပဲစင်ကာပူကရွှေစိတ်လေးခုရပြီးတော့စင်ကာပူနိုင်ငံအတွက်လဲ1000ခုမြောက်စီးကိန်းရွှေစိတ်ကိုအမျိုးသမီးမီတာ400အသင်းလိုက်ရေကူးပြိုင်ပွဲမှာရသွားခဲ့ပါတယ်။ဒါပြင်စင်ကာပူနိုင်ငံကရေကူးချန်ပီယံဂျွန်နသန်တန်ဟာအမျိုးသားမီတာ50လက်ပစ်ကူးမှာ 21.95 စက္ကန့်နဲ့ရွှေစိတ်ရပြီးတော့ဒါမဲ့ Paris Olympic ပြိုင်ပွဲအတွက်သတ်မှတ်ထားတဲ့စံချိန်ကိုမီတဲ့အတွက်2024 Paris Olympic ပြိုင်ပွဲကိုလည်းဝင်ခွင့်ရသွားပြီဖြစ်ပါတယ်။ဒါပြင်တနင်္လာနေ့ကအမျိုးသမီးမီတာ200ပလက်ကူးပြိုင်ပွဲမှာလဲဖိလစ်ပိုင်ကချန်နီချွာကလည်း9မိနစ် 13.20 စက္ကန့်နဲ့စီးကိန်းစံချိန်အသစ်တစ်ခုကိုတင်ခဲ့သလိုအမျိုးသားမီတာ400လေးယောက်တွဲအသင်းလိုက်ပြိုင်ပွဲမှာလဲစင်ကာပူကပဲ3မိနစ် 38.45 စက္ကန့်နဲ့စီးကိန်းစံချိန်အသစ်တစ်ခုကိုထပ်ပြီးတော့တင်ခဲ့ပါတယ်ခင်ဗျာတနင်္လာနေ့ကကြည့်တော့မြန်မာအစားအဖွဲ့ဟာရွှေ10ခုငွေ9ခုကျေး23ခုနဲ့အဆင့်10မှာရှိနေပါတယ်ကျွေးစိတ်ရှိခုထဲမှာတော့ဗိုဘီနန်က၄ခုချင်းလုံးက၂ခုခွန်ဘိုကာတောလို့ခေါ်တဲ့ကမ္ဘောဒီးယားရိုးရာအတိုင်းနဲ့ပြည်တန်းကြောက်တိုးပစ်တွေကတစ်ခုစီရထားပြီးတော့ကျန်တဲ့ငွေနဲ့ကျေးစိတ်တွေမှာလည်းအများစုကဗိုဘီနန်ကဖြစ်ပြီးတော့အမျိုးသားကီလိုမီတာ20အသင်းလိုက်လမ်းလျှောက်ပြိုင်ပွဲမှာပဲကျေးစိတ်တစ်ခုရထားတာတွေ့ပါတယ်ကျန်တဲ့ဒေသတွင်းနိုင်ငံတွေအတော်များများကအိုလံပစ်အားကစားနည်းတွေကနေစုစိတ်တွေရနေချိန်မှာမြန်မာနိုင်ငံကတော့အဲ့ဒီအိုလံပစ်အားကစားနည်းတွေမှာအောင်မြင်မှုနဲ့အလန်းဝေးနေတာဟာမြန်မာအားကစားလောကအတွက်တော့စိုးရိမ်စရာအခြေအနေလို့သုံးသပ်မှာဖြစ်ပါတယ်။မြန်မာနိုင်ငံဟာစီးကိန်းပြိုင်ပွဲရဲ့အစောပိုင်းနေ့တွေဖြစ်တဲ့ကျွန်းဆွယ်ပြိုင်ပွဲမှာဘောလုံးဗောလီဘောဖြေခုံပြေရေကူးစတာတွေအပါအဝင်အိုလံပစ်အားကစားနည်းတွေအတော်များများမှာအောင်မြင်မှုတွေရခဲ့ပြီးတော့နောက်ပိုင်း80 90ပြည့်လွန်နေ့တွေမှာတော့ဖြေခုံပြေလေးမဂျူဒိုတနပ်ပြစ်တိုလိုမျိုးအိုလံပစ်အားကစားနည်းတွေမှာရွှေတိစိတ်တွေရခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီဘက်ကနောက်ပိုင်းမှာတော့အိုလံပစ်အားကစားနည်းတွေမှာစုတိစိတ်ရရှိတာတွေပိုနည်းနည်းလာပြီးတော့အောင်မြင်မှုတွေကျဆင်းလာနေတာကိုတွေ့လာနေရပါတယ်။ဆိုတော့မြန်မာနိုင်ငံရဲ့အားကစားဟာဒေသတွင်းကတခြားထိပ်သီးနိုင်ငံတွေကိုမရှင်နိုင်တော့ပဲတော်တော်ကိုအလန်းကွာသွားပြီလားဆိုတာကလည်းစီးကိန်းပြိုင်ပွဲတွေကျင်းပတိုင်းအမြဲပေါ်လာတဲ့မေးခွန်းတစ်ခုလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ ဒုက္ခယောဘဘက်ကဘောလုံးသတင်းတွေမှာတော့အီတလီမှာနာပိုလီသင်းဟာ33နှစ်ကြာမှစီးရီးချန်ပီယံဖလားကိုပြန်ရသွားခဲ့ပြီဖြစ်ပါတယ်။နာပိုလီသင်းဟာပြီးခဲ့တဲ့ခြားသပတေးနေ့ကအူဒီနေစီအသင်းနဲ့တကိုးစီတီးကျသွားတဲ့အတွက်အမပေးပွဲပြီးဖို့၅ပွဲကျန်နေသေးပေမဲ့လည်းဒုတိယနေရာကလာဇီယိုအသင်းကို16မှတ်ဖြတ်ထားနိုင်လိုက်တဲ့အတွက်ချန်ပီယံဖြစ်သွားခဲ့ပါတယ်။အခုလိုနာပိုလီအသင်းချန်ပီယံဖြစ်သွားတဲ့အတွက်နေပေါင်းမြို့မှာတော့တောင်ပိုင်းသားတွေအကြီးအကျယ်အောင်ပွဲခံနေကြပါတယ်။နာပိုလီအသင်းနောက်ဆုံးချိန်စီးရီးချန်ပီယံဖြစ်ခဲ့တာကတော့1990ခုနှစ်ကဖြစ်တာကြောင့်သူတို့အတွက်တော့ဒါက33နှစ်အကြာမှာစီးရီးချန်ပီယံဆုကိုတစ်ချိန်ပြန်ရတာဖြစ်ပါတယ်။နောက်ထပ်ထူးခြားတဲ့ဘောလုံးသတင်းတစ်ခုကတော့ကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီ PSG အသင်းကနေထွက်တော့မယ်ဆိုတဲ့သတင်းဖြစ်ပါတယ်။မက်ဆီဟာ PSG နဲ့ဒီနေ့ဘောလုံးရာသီအပြီးမှာစာချုပ်တက်တန်းကုန်မှာဖြစ်ပြီးတော့သူအနေနဲ့နောက်ထပ်တစ်နှစ်စာချုပ်ထပ်တိုးလို့ရပြီမဲ့စာချုပ်ထပ်မတိုးတော့ပဲအသင်းကနေထွက်တော့မယ်လို့ UEFA ကင်က PSG အသင်းကိုအကြောင်းကြားခဲ့တယ်ဆိုပြီးတော့သတင်းတွေထွက်လာနေပါတယ်။တစ်ချိန်တည်းမှာပဲ Saudi နိုင်ငံက Al Hilal အသင်းကလည်း Messi ကိုခေါ်ဖို့အတွက်ကမ်းလှမ်းနေဆိုတဲ့သတင်းတွေထွက်လာနေပါတယ်။ Al Hilal အသင်းက Messi ကိုတစ်နှစ်ဒေါ်လာတန်း400နဲ့ကမ်းလှမ်းထားတယ်လို့ Argentina နဲ့ဥရောပကအကြီးစားသတင်းမီဒီယာတချို့ကဖော်ပြနေကြပါတယ်။ Messi ကလည်းအသင်းနဲ့အတူလေ့ကျင့်မှုတွေမလုပ်ဘဲ Saudi နိုင်ငံကိုသွားလိုက်တဲ့အတွက်ဆော်ဒီကိုပြောင်းနိုင်တယ်ဆိုတဲ့ခံမှန်းချက်တွေလည်းပို့ပြီးတော့ကြဲကြဲလောင်လောင်ဖြစ်လာနေတာပါ။မက်ဆီယာဧပြီလ30ရက်နေ့ကလော်ရီယန်ကိုရှုံးပြီးနောက်တစ်ရက်မှာအသင်းနဲ့အတူလေ့ကျင့်မှုတွေမလုပ်ဘဲဆော်ဒီနိုင်ငံကိုသွားခဲ့တာဖြစ်ပြီးအဲ့အတွက်တော့မက်ဆီကအသင်းကိုနောက်ပိုင်းမှာတောင်းပန်ခဲ့ပါတယ်
။ Hola, bueno, quería hacer este video después de todo lo que está pasando antes que nada pedir.
ကျွန်တော်အနေနဲ့ပြီးခဲ့တဲ့သတင်းပတ်ဒီမှာလိုပဲပွဲပြီးမှာတရင်နားမယ်လို့ထင်ခဲ့တာပါ။ဒီခီးစဉ်ကိုလည်းစောပိုင်းကလေးကစီစဉ်ထားတာဖြစ်လို့မရပါဘူး။အဲ့ဒီအတွက်ကျွန်တော်ရဲ့ဒင်းဖော်တွေကိုတောင်းပန်ပါတယ
်။ PSG တင်းကတော့သူတို့ရဲ့ခွင့်ပြုချက်မရဘဲသွားတဲ့အတွက်မက်ဆီကိုနှစ်ပတ်ပွဲပယ်လိုက်ပါတယ်။လောလောဆယ်မှာတော့ sorry ဘက်ကကမ်းလှမ်းမှုတစ်ခုတည်းရှိတယ်လို့ဆိုပေမဲ့ဘာစီလိုနာတင်းကလည်းမက်ဆီကိုပြန်ခေါ်ဖို့ပြင်နေတယ်ဆိုတဲ့သတင်းတွေကြောင့်ဘာစီလိုနာကိုလည်းပြန်ရောက်နိုင်တဲ့အနေအထားမှာရှိနေပါတယ်။ဒါပေမဲ့တစ်ဖက်မှာလည်း sorry ဘက်ကသူ့ကိုကမ်းလှမ်းတဲ့ငွေပမာဏကလက်ရှိကမ္ဘာစံချိန်ဖြစ်တဲ့ Ronaldo ထက်ကို၂ဆလောက်ပိုများတာကြောင့်မက်ဆီအနေနဲ့သူ့ရဲ့မိခင်ကလပ် Barcelona ကိုပြောင်းမလားဒါမှမဟုတ် Ronaldo လိုပဲ Saudi နိုင်ငံကိုရောက်မလားဆိုတာတွေကတော့စိတ်ဝင်စားဖို့ကောင်းတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရအောက်သားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနေရဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အားလုံးအနာရခဲ့ကြမယ်လို့မျှော်လင့်ပါတယ် VO American တန်ရဲ့မေလာဆယ်ရဲ့ဘိုရုညာအစီအစဉ်တွေကိုဆက်ပြီးတော့ပြောပြနေပါရယ်အခုလိုအားကစားနဲ့အပတ်စဉ်ကဏ္ဍတွေအားလုံးပြီးမှာတော့ VO American တန်ရဲ့အခုဘိုရုညာအစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရထိတ်တဲ့သတင်းအချင်းချုပ်ကိုကိုခမောင်စုံမင်းတလှပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုအားလုံးရပ်ဆိုင်းဖို့နဲ့လူသားချင်းစာနာမှုအကူအညီဘေးကင်းလုံခြုံစွာပေးပို့နိုင်ရေးအင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံပထမနေ့မှာအဖွဲ့ဝင်၉နိုင်ငံခေါင်းဆောင်တွေကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အဖွဲ့ဝင်နိုင်ငံတွေအကြအဓိကညီညွတ်မှုရှိမယ်ဆိုရင်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဖော်ဆောင်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းနဲ့အာဆီယံနိုင်ငံတွေဟာဖွံ့ဖြိုးမှုရဲ့အချက်အချာဗဟိုချတဲ့နေရာမှာရှိတဲ့အကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။ကမ္ဘာပေါ်ကတခြားနိုင်ငံတွေထက်ပြင်းမြဖွံ့ဖြိုးမှုပိုမိုအားကောင်းတယ်လို့ပထဝီအနေအထားအရာရောတည်ငြိမ်မှုအတွက်ပါအရေးတာတဲ့နေရာမှာရှိတဲ့အကြောင်းသူကပြောဆိုသွားပါတယ်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေရဲ့အင်ဒိုနီးရှားနိုင်ငံကထိပ်သီးဆွေးနွေးပွဲအတွင်းဒေသအတွင်းကဆင်းရဲတဲ့နိုင်ငံတချို့မှာလူမောင်ကိုသမားတွေအွန်လိုင်းကလိန်လေတဲ့ပြဿနာကိုဖြေရှင်းကြဖို့ကြိပြုပါတယ်လူမှုကင်ရဲ့ကွန်ရက်ကနေအကောင်းဆုံးအလုပ်တွေရမယ်ဆိုတဲ့မက်လုံပေးဆွဲဆောင်မှုတွေကြောင့်မြန်မာကမ္ဘောဒီးယားလာအိုလိုနိုင်ငံမျိုးတွေကဒေသတွင်းအစီရင်ဆုံးနိုင်ငံတွေကစိုက်ဘာရာဇဝတ်မှုလုပ်ငန်းတွေမှာအရမခိုင်းစေခံရတယ်လို့လည်းအများအပြားရှိပါတယ်ခင်ဗျာအာဂရီလိုက်စားမှုစွပ်စွဲချက်တွေနဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမရခန်ကိုအထူးတရားရုံးမှာဒီကနေ့ရုံးထုတ်ပါတယ်မနေ့တုန်းကမြို့တော်အစ္စလာမဘတ်မှာဝန်ကြီးချုပ်ဟောင်းဖန်ခန်ကိုရုတ်တရက်ဖမ်းဆီးလိုက်ပြီးတဲ့နောက်နိုင်ငံတော်စန္ဒပြမှုတွေပေါ်ပေါက်လာပါတယ်အသက်80အရွယ်ရှိတဲ့ဝန်ကြီးချုပ်ခန်းဟာအကြမ်းဖက်မှုအကျဉ်းစာရိတ်ပြက်ပြားမှုနိုင်ငံတော်တစ္ဆာပေါက်မှုရာဇဝတ်မှုအပါအဝင်ဆွဲချက်တရားစင်ကြောရင်ဆိုင်ရဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုကမောင်စုံမေ VO ရဲ့ဒီညဗိုလ်ညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ ။ဒီညထုတ်လွှင့်မှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းပါ။ VOA ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝအွှန်လန်းချမ်းမြေကြပါစေ။ကောင်းကောင်းလည်းအိပ်စက်အနိုင်ယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.